Welcome to the Voice of America in Burmese.
မင်္ဂလာပါတော့ရှင်များ VOA American Day ရဲ့2022ခုနှစ်မေလ22ရက်တောက်ကြနေမနေ့ဘက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ32 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပဲဓာတ်ရိုက်ထုတ်လွှင့်ပေးပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်တော့မှာပါဒီကနေ့အစီအစဉ်မှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ကွန်မန်ဒါမျိုးမှာတော့ကျွန်တော်တို့ဒီရေရောအလုံးဝဖြတ်တောက်ထားပါတယ်ကျွန်တော်တို့ဒီအင်တာနက်ကတော့တုံးလို့မရဘူးဖုန်းကတော့
စပီရှယ်စကန်ဒီကူကနေပြောသွားတာပါမင်းတမျိုးရဲ့နောက်ဆုံးအခြေအနေသတင်းအပြည့်စုံကိုတော့နောက်ပိုင်းမှကြားကြမှာပါဆက်လက်ပြီးတော့ကချင်ပြည်နယ်လီဒိုလမ်းမပေါ်ကတိုက်ပွဲသတင်းတွေနဲ့အတူရုရှားနိုင်ငံရဲ့ရဟင်ပြပွဲကိုတွားရောက်လည်လာနေတဲ့မြန်မာလီတက်ဗိုလ်ချုပ်ကြီးရဲ့သတင်းတွေကိုလည်းထုတ်လွှင့်ပြီးမှဖြစ်ပါတယ်။အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့တောက်ချနေမနေ့ပဲနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုအောင်လူယူတို့ကပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေပေါ်မှာAmerican, Britain နဲ့ Canadian နိုင်ငံတွေကအရေးယူဒဏ်ခတ်မှုအသစ်တွေတိုးမြှင့်ချထားလိုက်တာအထူးသဖြင့် American အစိုးရကစစ်အုပ်ချုပ်ရေးကောင်စီ SAC ကိုပါပြစ်မှတ်ထားအရေးယူလိုက်တဲ့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကကြိုဆိုလိုက်ပါတယ်။စစ်အာဏာပိုင်တွေကမြန်မာပြည်သူတွေပေါ်မှာဖိနှိပ်မှုတွေတိုးမြင့်လာချိန်မျိုးမှာနိုင်ငံတကာအတိုင်းအဝန်းကနေစစ်ကောင်ဆောင်တွေနဲ့ပတ်သက်ပြီးကြေပြန့်တဲ့အရေးယူမှုတွေကိုတိုးမြှင့်ချထားဖို့တိတ်ကိုအရေးကြီးကြောင်းလဲMr. Andrews ကချက်တဲ့ပြင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောကြားခဲ့ပါတယ်။စရုပ်ချုပ်ရေးကောင်စီ SCC ကိုထည့်သွင်းအရေးယူတာဟာအရေးအပါဆုံးခြေလှမ်းတွေထဲကတစ်ခုဖြစ်ပြီးဒါဟာမြန်မာပြည်သူတွေပေါ်မှာဖိနှိပ်နေတဲ့စစ်တပ်အတွက်ငွေရလမ်းတွေကိုပိတ်ပင်နိုင်တဲ့လုပ်ရတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်တော်စုရဲ့အရေးယူမှုကနေစရုပ်ချုပ်ရေးကောင်စီ SCC အတွက်ရန်ပုံငွေချထားပေးတာကုန်ပစ္စည်းတံမမဟုတ်ဝန်ဆောင်မှုပေးတာတွေမလုပ်ဖို့အတွက်ပြပြန်လိုက်တာကြောင့် SCC အတွက်အထိနာစေတဲ့အပြင် American ဘဏ်အပါအဝင်ငွေကြေးဌာနတွေနဲ့ငွေလွှဲပြောင်းခွင့်တွေပါဆုံးရှုံးရတာဖြစ်ကြောင်းလည်းပြောပါတယ်။အခုလို American နဲ့အတူ Britain နဲ့ Canada ကပါနောက်ထပ်အရေးယူမှုတွေချမှတ်လိုက်တာဟာမြန်မာပြည်သူတွေကိုထိခိုက်စေတဲ့စစ်တပ်အတွက်ပိုးပြီးအထိနာစေတာဖြစ်တဲ့နဲ့စစ်ကောင်ဆောင်တွေရဲ့ဝင်ငွေရလန်းနောက်တစ်ခုဖြစ်တဲ့ရေနံနဲ့သဘာဝဓာတ်ငွေကနေရတဲ့ဝင်ငွေလမ်းတွေကိုပိတ်ပင်ဖို့အတွက်ကျန်နေသေးတယ်လို့လည်းသတိပေးပါတယ်။ဒါအပြင်မြန်မာစစ်တပ်ပေါ်မှာအရေးမယူသေးတဲ့နိုင်ငံတွေအနေနဲ့လည်းစစ်တပ်ရဲ့တရားမဝင်အာဏာသိမ်းထားတာနဲ့သူ့ရဲ့စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေအတွက်ဒဏ်ခတ်ဖို့စဉ်းစားတင်ကြောင်းနဲ့အခုချိန်ဟာစစ်တပ်ကိုဝိုင်းဝန်းပြီးအရေးယူရမယ့်အချိန်ဖြစ်ကြောင်းလည်းကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာကလေးသင်ငယ်12တန်းလောက်ဟာတနှစ်ကြောကြောစာကောင်းကောင်းမတင်နိုင်ပဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စာသင်ကျောင်းတွေဘေးကင်အောင်လှုပ်ဆောင်ပေးဖို့အတွက်ကုလသမဂ္ဂ UNESCO UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ
် Colleagues from UNICEF and the UN Educational and Scientific Organization together with Save the Children today said they were concerned for the more than 12 million children and young people who have not had access to organized learning
စနစ်တကျစာမသင်ကြားနိုင်တာတစ်နှစ်ကျော်နေပြီဖြစ်ပြီးဒီလိုဖြစ်နေတာဟာသူတို့ရဲ့ပညာရေးတကူရေးဖွံ့ဖြိုးတိုးတက်မှုစိတ်ပိုင်းဆိုင်ရာလုံခြုံမှုနဲ့အနာဂတ်အခွင့်အလမ်းတွေအပေါ်တက်ရောက်မှုရှိလာနိုင်တယ်လို့ UNICEF UNESCO နဲ့ Save the Children အဖွဲ့တို့ကသတိပေးလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရ Stephen Dujarric ကပြောသွားတာပါအခုလက်ရှိအနေအထားဟာအနွမ်းပါဆုံးနဲ့ဝေးလံခေါင်ဖျားဒေသတွေမှာနေထိုင်နေရတဲ့ကလေးငယ်တွေအတွက်ပိုးပြီးထိခိုက်စေမယ့်အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်စာသင်ကျောင်းတွေနဲ့ဆရာဆရာမတွေပေါ်မှာတိုက်ခိုက်နေတာတွေ၊ကျောင်းပရဝုန်တွေမှာစစ်တပ်ဝင်ရောက်နေရာယူထားတာတွေဟာလက်ခံနိုင်စရာမရှိကြောင်းနဲ့စာသင်ကျောင်းတွေဟာကလေးငယ်တွေဘေးအန္တရာယ်ကင်းကင်းနဲ့ဖွံ့ဖြိုးမှုရှိအောင်သင်ယူလေ့လာနိုင်တဲ့နေရာတွေဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဋိပက္ခတွေစူပူမှုတွေမရှိအောင်အကာအကွယ်ပေးဖို့လဲကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNESCO နဲ့ Save the Children အဖွဲ့၃ဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ် COVID-19 ကာယောဂါအန္တရာယ်ကအခုဒီစိုးရိမ်နေရဆဲဖြစ်တဲ့အတွက် ဒီရောဂါကူးစက်ပြန့်ပွားမှုမရှိအောင်တည်တည်ချာချာလှုပ်ဆောင်ပေးဖို့ပန်ကြားလိုက်တဲ့အပြင်မြန်မာလူငယ်တွေပညာရေးအခွင့်အလမ်းဆုံးရှုံးရမှာကိုလက်မခံနိုင်ကြောင်းအဖွဲ့၃ဖွဲ့ကမေလ20ကျက်သပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောင်လန်းနိုင်ရေးအတွက်မြန်မာစစ်တပ်ကိုလက်နက်မရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကျက်သပတေးနေ့ကဝါရှင်တန် DC ကဝယ်ဆန်စင်တာမှာပြုလုပ်တဲ့မြန်မာအရေးအွန်လိုင်းဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပန်ကြားလိုက်ပါတယ်
။ We urge the government of the international community to take all necessary actions unilaterally and through multilateralism to put pressure against Tamador. The state administration council and the country supporting them.
မြန်မာစစ်တပ်ဖြစ်တဲ့တမရော်ကနိုင်ငံချင်းစီကဖြစ်စေနိုင်ငံပေါင်းစုံကတဆင့်ဖြစ်စေလိုအပ်တဲ့အရေးယူမှုတွေလုပ်ပေးဖို့အတွက်နိုင်ငံတကာအစိုးရတွေကိုတောင်းဆိုချင်ပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံမှုပေးနေတဲ့နိုင်ငံတွေအနေနဲ့သူတို့တွေလက်နက်ခဲယမ်းမိကြောက်တွေဝယ်ယူခွင့်ဖြတ်တောက်ဖို့အကူအညီပေးတာတွေဖြတ်ပစ်ဖို့နဲ့ပြစ်မှုကင်းလွတ်ခွင့်ပေးထားတာတွေရပ်ဆိုင်းဖြစ်ဖို့အတွက်လိုအပ်ပါတယ်။ဒါအပြင် NUG အစိုးရအဖွဲ့ကိုထောက်ခံပံ့ပိုးပေးဖို့နဲ့ဆင်အနာပင်တွေကိုတွန်းလှန်ရမှာအင်အားခိုင်မာစေဖို့အတွက်လိုအပ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးဖို့ပါတောင်းဆိုချင်ပါတယ်လို့ပြောသွားတာပါ Wilson Center ရဲ့အာရှရေးရာအစည်းအဝေးမှာမြန်မာနိုင်ငံရဲ့လက်ရှိနဲ့အနာဂတ်ဆိုင်ရာနဲ့ပတ်သက်ပြီးအရေးကောက်ခံပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကအသစ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရအဖွဲ့ရဲ့အမြင်တွေကို American Wire ရဲ့လွှတ်တော်အမတ်တွေအပါအဝင်ပညာရှင်တွေနဲ့ဆွေးနွေးရမှာဒေါ်စင်မအောင်ကပန်ကြားလိုက်တာဖြစ်ပါတယ်ဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးသူတွေကတော့ USAID အကြီးအကဲဟောင်း Mark Green American အောက်လွှတ်တော်အမတ်တွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အမတ်အမီဘီရန်နဲ့အိုဟိုင်းယိုပြည်နယ်အမတ်စတီဗ်ရှာဘော့အထက်လွှတ်တော်အမတ်ဘန်ဂါဒန်ဒီမိုကရက်တစ်ပါတီရဲ့ NDI အဖွဲ့ဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမဟောင်းဒက်ရစ်မစ်ချယ်ရီပပ်ဘလီကန်ပါတီရဲ့ IRI အဖွဲ့ဥက္ကဋ္ဌဒေါက်တာဒန်နီယယ်တွင်းနင်းနဲ့ NUG အဖွဲ့ရဲ့အထူးကိုယ်စားလှယ်ဦးထင်လင်းအောင်တို့ပါဝင်ပါတယ်မေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဘန်ဂါဒန်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လာစေဖို့အတွက်အကူအညီပေးရမှာဖြစ်ကြောင်းပြောပါတယ်
။ Yes, we want to normalize and help nurture the development of democratic institutions in Burma. We want to support the National Unity Government, but we will stand up against the military junta and their
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးအကူအညီပေးနိုင်ဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရကိုကျွန်တော်တို့ပံ့ပိုးထောက်ခံမှုပေးချင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့သူ့ရဲ့တရားမဝင်လုပ်ရတွေကိုဆန့်ကျင်ကြောင်းပြသဖို့တော့တင့်တော်တဲ့အရေးယူမှုတွေလုပ်ဖို့လိုပါတယ်။ဒါဟာမြန်မာနိုင်ငံသားတွေကိုအပြစ်ပေးဖို့မဟုတ်ပါဘူး။အားလုံးငြင်းငြင်းချမ်းချမ်းနဲ့စစ်မှန်တဲ့ဒီမိုကရေစီရရေးအတွက်မြန်မာပြည်သူတွေနဲ့အတူရပ်တည်ဖို့ပါလို့ပြောသွားတာပါ။စစ်တပ်ရဲ့အာဏာသိမ်းမှုကိုပြည်သူအများစုကလက်မခံကြဘဲရပ်ပေါင်းတရားကျော်လာသည့်အချိန်ဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးဒီအာဏာသိမ်းမှုကြောင့်ပြည်ရင်းမှာစီးပွားရေးပညာရေးလူမှုရေးအပအဝင်အဆအဆဆောက်ရုံနေတဲ့အပြင်အိမ်နီးချင်းနဲ့အင်ဒိုပစိဖိတ်ဒေသတွင်းမှာပါမတည်ငြိမ်မှုတွေကိုဖြစ်လာစေကြောင်းဒေါ်စင်မအောင်ကပြောကြားခဲ့တာပါဒါအပြင်အမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူတာတွေလုပ်တာကိုကြိုဆိုပေမဲ့အမေရိကန်အစိုးရရောတခြားနိုင်ငံအစိုးရတွေကပါစစ်ကောင်စီကခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာတန်တမန်အစ်စ်တွေကိုအတိအမှန်မပြုဖို့ပါဆွေးနွေးပွဲမှာပန်ကြားခဲ့တာဖြစ်ပါတယ
်။ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9.13ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စစ်တပ်ကပြန်လည်တက်ခတ်မှုတွေဖြစ်ခဲ့ပြီးနောက်အီဇွင်းနဲ့ဂါဇာဒေသကစစ်သွေးကြွတွေကြားအပြစ်ခတ်ရဲဆဲဖို့တပြိုင်တည်းလိုလိုကြေညာလိုက်ကြပါတယ်။ဂါဇာဒေသစံတော်ချင်းတောက်ချန်နေမနဲ့နှစ်နာရီကစအပြစ်ခတ်ရဲဆဲရေးစတဲ့အသက်ဝင်မှာဖြစ်ကြောင်းဟာမတ်စ်ဖို့တာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုအတည်ပြုခဲ့တာပါ။အီဇွေးနိုင်ငံကလည်းဝန်ကြီးချုပ်ရဲ့လွန်ညွှန်းရေးဆိုင်ရာဝန်ကြီးဖွဲ့ကြာသပတေးနေ့နောက်မှာအစည်းအဝေးအပြီးမှာပဲအပြစ်ခတ်ရစည်ကြီးကြေညာခဲ့ပါတယ်။အီဇွေးဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့အီချင်းနိုင်ငံကဂျောင်းဝင်စစ်ဆက်အစုပြုခဲ့တဲ့ကမ်းလှမ်းချက်ကိုအီဇွေးဆိုရဖွဲ့ရဲ့လွန်ညွှန်းရေးဆိုင်ရာစီဝေးကတခင်းနဲ့အတည်ပြုလိုက်တာဖြစ်ကြောင်းဖော်ပြပါရတယ်။ ပြည်ခရဲ့စေရေးအတွက်ဂျာဝင်ညှိနှိုင်းပေးခဲ့တဲ့အချင်းနိုင်ငံကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချီးကျူးစကားပြောကြားခဲ့တယ်လို့အီဇွေးနဲ့ပါလက်စတိုင်းကြားငြင်းငြမ်းစွာအတူရှင်တွဲနေထိုင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုလိုက်ပါတယ
် I believe the Palestinians and Israelis equally deserve to live safely and securely and to enjoy equal measures of freedom prosperity and democracy
is in a palestine paslo peking long jomu shi shi ni tai nai mo yu ni mya khun ye shi de lo lan mo ta ya wa pyo mu ne democracy ko le khan sa thai de lo yong chi ba de dilo phit aw le chano lo su ya ga ma na ma ni chu sa twa ma phit ba de lo is in a palestine no a phit khat ye sa yi chin nya lai de cha sa bin ni ga aim pyu lo ma thain taw de ko pyo cha ga da ba jerusalem ma palestine ni bo israel ga phi nyu mu ri chu lo ne so pi me la 10 ye ni ma be hamas phwe ga israel ko rocket ni ne phit khat ya ga prep khat ti sat tin ga da ba 7 ye cha ta khat mu twin gaza de ta ma kle 65 ya paw win tin son tu 230 shi chaw de ta kan cha ma yi taw shi tu ri tin thau pyan tha ba de israel ne ngam ma le tin son tu 12 ya shi chaw a na mai ni pyo so ga da ba ta khat mu ri chaw gaza de ta ma ne ye sun kwa phwe pi ya tu yi twa ga lo 9200 ကျော်ရှိကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။အာတိတ်ဒေသမှာရုရှားကစစ်ရာတိုးချဲ့နေတဲ့အပေါ်ဆိုရင်ကြောင်းဂျာတာဘင်းနဲ့နောက်မှအိုက်စလန်နိုင်ငံကအာတိတ်ကောင်စီအစင်းမြင့်စည်းဝေးဘွဲကိုရောက်နေတဲ့အမေရိကန်နိုင်ငံခြေရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်
။ We're committed to advancing a peaceful Arctic region where cooperation prevails on climate.
ရာသီဥတုပတ်ဝန်းကျင်သိပ္ပံပညာလုံခြုံရေးနဲ့ဒေသတွင်းကပြည်သူတွေအကျိုးကျေးဇူးခံစားနေကြရတဲ့ရေရှည်စီးပွားရေးဖွံ့ဖြိုးမှုတွေမှာပူးပေါင်းဆောင်နေတဲ့ငင်းချမ်းနဲ့အာတိတ်ဒေသ80တိုးတက်စေဖို့အမေရိကန်ကတန်တိတန်ချထားပါတယ်လို့ရီချာဘက်မြို့တော်ကစီးပွားမှာတက်ရောက်လာတဲ့ကိုယ်စားတွေကိုဝန်ကြီးဘလင်ကင်ပြောဆိုလိုက်တာပါရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ကတော့အာတိတ်ဒေသမှာဘုံကျဲလေယာဉ်တွေရင်ငုံသင်္ဘောတွေတိုးမြင့်ချထားတဲ့ယော့တလန်ဒေသချုပ်ဖွဲ့နေတိုးရဲ့ရည်ရွယ်ချက်ပေါ်မေကွန်ထုတ်ခဲ့ပါတယ်။နော်ဝေးနဲ့ဘော်တစ်ဒေသမှာပြပကတပ်ဖွဲ့တွေရှိနေတာကြောင့်စီးရီးနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေတာအားလည်းပြဿနာတွေရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းစီးဝဲပြီးသတင်းစာရှင်းလင်းမှုမှာရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ဒေသတွင်းတင်းမာမှုတွေကြီးထွားလာနေချိန်မှာစစ်ဘက်ဆိုင်ရာအစိမ့်မြင့်စီးဝဲတွေပြန်ချင်းပဖို့လေအာတိတ်ဒေသနိုင်ငံတွေကိုရုရှားနိုင်ငံကပြားပေးနေပေမဲ့အမေရိကန်ကတော့ကန့်ကွက်ထားပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားပိုင်နဲ့ထဲသွတ်သွင်းလိုက်တဲ့2014ခုနှစ်ကစလို့အာတိတ်ဒေသနိုင်ငံတွေကစီးပွားရေးချုပ်တွေရဲ့နှစ်ပတ်လည်စီးပွားပွဲတွေကိုရပ်ဆိုင်ထားတာပါအမေရိကန်ကနေဒါဒိန်းမတ်ဖင်လန်အိုက်စလန်နော်ဝေးဆွီဒင်နဲ့ရုရှားရှစ်နိုင်ငံပါဝင်တဲ့အာတိတ်ကောင်စီကိုတော့ဘုံကျိုးစီးပွားဆိုင်ရာကိစ္စတွေဆွေးနွေးဖို့1996ခုနှစ်မှာစတင်ဖွဲ့စည်းထားပြီးအလဲကျဥက္ကဋ္ဌတာဝန်ကတော့ကြာသပတင်းနေမှာပဲအိုက်စလန်နိုင်ငံထံကနေရုရှားကလွှဲပြောင်းရယူမှာဖြစ်ပါတယ်။ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၅ခုမှာတောလာလို့ရှာမှုတွေကိုကြာသပတင်းနေမှာပဲကန့်သတ်ထိန်းချုပ်လိုက်ပါတယ်။ခံမှန်းကြီးရိုဟင်ဂျာတသိန်းကျော်လောက်နေထိုင်တဲ့စခန်းတွေမှာလူစုလူဝေးလောက်တာတွေစခန်းတစ်ခုနဲ့တစ်ခုတောလာတာတွေပါဝင်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရှမ်ဇတ်ဒူဇာက AFP သတင်းဌာနကိုပြောဆိုခဲ့တာပါဒုက္ခစကန်တွေမှာဗိုလ်ထုနေကတရက်ထဲစံချင်တီကူးဆက်မှုတွေတွေ့ရှိခဲ့ရတာကြောင့်ကန့်သတ်ချက်တွေထုတ်ခဲ့ရတာလို့လည်းပြောဆိုခဲ့ပါတယ်ဗိုလ်ထုနေကယောဂပိုးစစ်ဆေးခဲ့တဲ့ရိုဟင်ဂျာ249ယောက်နဲ့55ယောက်ကူးဆက်နေတာတွေ့ခဲ့ရပြီးကြာသပတင်းနေ့မှာလည်းနောက်ထပ်55ယောက်ထပ်မံအတည်ပြုနိုင်ခဲ့တဲ့အကြောင်းဒေသခံကျန်းမာရေးတာဝန်ခံတယောက်ကလည်းပြောဆိုခဲ့တာပါယောဂကူးဆက်သူတွေရုတ်တရက်တိုးလာတာကြောင့်စကန်5ခုစလုံးကိုပိတ်ထားလိုက်ပြီးစကန်တွေထဲမှာကျန်းမာရေးအစားအစာနဲ့ gas ဖြန့်ဝေတဲ့လုပ်ငန်းတွေအတွက်တာဝန်ယူနေတဲ့သူအ ਨੇ ချင်းလောက်ကလွဲလို့တွာလာမှုတွေကန့်သတ်ထားတယ်လို့လည်းဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့2019ခုနှစ်မှာတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရခိုင်စကန်တချို့ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုင်ဂျာဆွေးနွေးပွဲကိုမြန်မာစစ်တပ်ကလမ်းလမ်းရှင်းလင်းရာကတိုင်းနဲ့ချီတဲ့ရိုင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာပါရိုင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအနာဝိုင်းတွေတရားဝင်လက်ခံမထားပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှုကတိပြုထားပြီးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းနားလည်မှုစာကြွန်လှော်တွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ
တောက်ကြရင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လူမျိုးတို့ကပြောပြပေးကြတာပါ။သောရရှင်နေအခုကြားနေရတာကတော့ VOA America တန်ဖြစ်ပါတယ်။ဒ VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လင်းနေတဲ့ကြော်ငြာနဲ့တက်မှာပဲဖန်ယူနာဆင်နေပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဦးဆုံးချင်းပြည်နယ်ဘက်ကစစ်ပေးရှောင်နေတဲ့သတင်းနဲ့စတင်ပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံ CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားခြင်းကစပြီးတော့စစ်ပေးလို့ရကိုထွက်ပြေးနေကြသူတွေအတွက်ကြေးရွာတချို့နဲ့ခရစ်ယာန်ဘုရားကျောင်းတချို့ကယာယီစခန်းသဘောမျိုးဖွင့်ပြီးတော့အကူအညီတွေပေးနေပါတယ်။တချိန်တည်းမှာပဲမင်းတပ်မြို့မှာလည်းပြစ်ခတ်မှုတချို့ပြန်လည်ဖြစ်ပွားနေတယ်လို့စစ်တပ်ရေးလိုင်းတွေလည်းပြတ်တောက်နေပါတယ်။အပြေးဆုံးကတော့ကျွန်တော်အောင်မြတ်သူကပဲပြောပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြို့မှာနေထိုင်သူအများပြားဟာစစ်ပေးလို့ရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ပေးတကားတွေများလာတဲ့အတွက်မင်းတပ်မျိုးနဲ့အလန့်ကွာတဲ့ရွာတချို့နဲ့ခရီးရန်ဖျားကြောင်းတခုမှာယာယီပြည်တွင်းတကားတွေစကန်5ခုဖွင့်လှစ်ထားရပါတယ်။အဲ့ဒီစကန်တွေမှာစုစုပေါင်းလူဦးရေ 9,000 ကျော်ခိုးလုံနေကြရပြီးတပိုင်းတနိုင်ဖွင့်လာတဲ့ယာယီတကားတွေစကန်တွေရဲ့လုံခြုံရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့ဒုက္ခသည်တွေကလှူလာနေကြပါတယ်။ယာယီစကန်တခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဟိုဟိုနည်းနည်းပလန်မိမှာပေါ့နော်။ဟိုပြောရဆိုတာတွေကတော့ဒီ UN လည်းရှိတယ်၊ Philippine UN ဟို UN Acha လို့ပေါ့နော်။ UNICEF တို့ပြောလာတော့အကုန်လုံးကတော့ပြောတော့ WFP ပေါ့နော်။ပြောလာတော့အကုန်လုံးကတော့စစ်တက်လာတာပေါ့။ဆိုတော့အင်းကတော့အကုန်လုံးကမင်းကြားတယ်ဒါပေမဲ့ဟိုဒီဘုတ်ချင်းနေနေပြီးတာကတော့ဘာမှမရှိသေးဘူး။ဒါမှမဟုတ်ကျွန်တော်တို့အဓိကလူချင်တာကတော့ဒီလိုကျွန်တော်တို့ပါရစ်ခါထပ်ပါမလို့ဟုတ်ပါဘူး။ဒါကပါမမမလို့မပြောနော်။ဒီလိုပုံပုံလေးလေးကြရဲကျွန်တော်တို့ဆန်လူစင်လူဒီကမင်းနဲ့တုံးနဲ့မစားလို့ကျွန်တော်တို့ပါမဖြစ်ဘူး။ကျွန်တော်တို့ဒီလိုဟိုစပီးကြပါနော်ဒီလိုခုလုံရတဲ့အောက်စာလိုမျိုးကိုဟိုတကယ်ဒီနှစ်ဖက်အစိုးရနဲ့မြန်မာပေါ့နော်ဒီကဝနှစ်ဖက်အစိုးရပြည်ရှိမှလည်းပါရန်ကနေဒီဖတ်ပြပေးတာတော့ဒီဆိုင်ချင်းပြရလို့မျိုးပဲကျွန်တော်ပို့ပြီးလို့ချင်တယ်လို့ဟာ
မင်းတက်မျိုးကန်၃ပုံ၂ပုံလောက်နေရဲစွန့်ခွာထွက်ပြေးနေကြရတာမှာတချို့ကနီးဆက်ရကြီးရွာတွေမှာခိုလိုနေကြရတယ်လို့တောတောင်တွေထဲမှာလည်းပုန်းခုနေကြသူတွေရှိကြပါတယ်စစ်ပေးဒုက္ခသည်တွေဟာမင်းတက်မျိုးတွေမဟုတ်ပဲမင်းတက်နဲ့နီးဆက်တဲ့ရောနဲ့ဘက်တွေကိုလည်းထွက်ပြေးခိုလိုနေကြသူတွေရှိပါတယ်မင်းတက်မျိုးပေါ်စစ်တပ်ကလေကြောင်းကနေမှာတိုက်ခိုက်ခဲ့ပြီးမြို့တွေကိုဝင်ရောက်တက်ဆွဲခဲ့တာမို့မင်းတက် CDF အဖွဲ့တွေကတက်ဆုပ်ပေးခဲ့ပါတယ်ဒါပေမဲ့လည်းမေလ၁၉ရက်နေ့ညပိုင်းကတော့မင်းတပ်နဲ့မတူပြီးကြားမိုင်30နဲ့40ကြားမှာတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်က3ဦးကြဆုံးခဲ့တယ်လို့ CDF တာဝန်ရှိသူတူကပြောပါဗျ။အာ
မင်းတပ်နဲ့မတူပြီးကြားမှာဒီမိုင်30နဲ့40ကြားမှာဆန်သူတို့ဖက်ကတော့စစ်တပ်ဖက်က3ယောက်ပေါ့နော်ဆိုတော့မင်းတပ်ဖက်နဲ့စစ်ပြည်နဲ့အောက်ဆောင်မှာတော့သူတို့3ယောက်စစ်တပ်ဖက်ကကြားနေတယ်ပေါ့။အာမင်းတပ်ကတော့အဓိကတော့ပုံမှန်ကျုပ်တို့ကတော့ဒီအတန်းမှာခြံကူတက်ခိုက်ခုပြပေါ့နော်ဒီအရင်ထားတယ်ဆိုတော့သူတို့ရဲ့လာတဲ့တရင်းတိုင်းကိုကျွန်တော်တော့ဖောက်နေတာဆိုတော့ဒီမာကြောင့်ရတော့မဟုတ်ပေါ့နော်ဒါပုံပိုင်းလှုပ်ရှားမှုဥစ္စာတွေပဲသူတို့ဖက်ကတော့ဒီဖက်အင်ရဖြစ်တာဒီဒီသူတွေရောက်ရှက်ပေးတာဒီပြင်းလို့ကျတော့ပုံပိုင်းကျတော့သူတို့ရဲ့ကျန်တာရှင်မြစ်ကျချိုချာရီကူအနေနဲ့ကျတော့ဥကြည့်နေတဲ့ဆက်ပြီးတော့တိုက်နေမှာပဲဒီတက်ထူထားတော့ရန်ဟောင်းမဟုတ်ပေါ့နော်အာဒီအချီနဲ့ကျတို့ပြည်သူလူထုဖက်ရတဲ့အာပက်အန်ဒီနဲ့တို့လုံးစုကြီးကတော့အနေနဲ့စစ်ဆပ်ပြရတယ်ပေါ့ဒါတော့မြို့ပြင်းမှာတက်ပြီးဒီဖန်ကြည့်တာဆက်တို့ရဲ့မြို့ပြင်းမှာတက်ပြီးဒီဖန်ကြည့်တာပြီးခတ်တာပြီးတော့ပုံမှန်ဖုန်းပိုင်းတက်ဆက်လို့ပေါ့ရှိပါတ
ယ်။ပြန်လည်တက်ခိုက်မှုတွေရှိတဲ့မေလ19ညပိုင်းကစပြီးမင်းတပ်မျိုးမှာဆက်သွယ်ရေးတယ်လီဖုန်းလိုင်းတွေပြတ်တောက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မင်းတပ်မျိုးကနေစစ်ဆောင်လာသူတူကအခုလိုပြောပါတယ်
။အာကွန်မန်ဒါမျိုးမှာတော့ကျွန်တော်တို့ဒီပြည်ရောအလုံးဝဖြတ်တောက်ထားပါတယ်။ကျွန်တော်တို့ဒီအင်တာနက်ကတော့တုံးလို့မရဘူး။ဖုန်းကတော့အဲပြောမရတစ်ချက်ရတစ်ချက်ဖြစ်နေတယ်။အာမနေ့ကပေါ့နော်ကျွန်တော်တို့ဒီတံပေါ်နေရမှာရောမြို့ထက်ဒီကကျွန်တော်ဆင်းလာတာဖြစ်တယ်ဆင်းလာတော့ဒီမှာလည်းလူတော်များတယ်ပေါ့နော်150လောက်ရှိတယ်ဒီမနေ့ကျတော့ကျွန်တော်တို့တောင်ပေါ်မှာတိုင်ခဲ့တဲ့ကျွန်တော်တို့ရဲ့မျိုးကိုရင်းနဲ့ဖုံးဆက်ခြင်းဒီဆက်တွေမရပါဘူးအဆက်တွေမရဘူးအင်ဒီ MPT line ကိုလုံးဝဆက်တောက်ထားတယ်အာဒီညနေပိုင်းမှာကျွန်တော်တို့ဒီဘက်က ပြောနေရမယ်ဖုန်းဆက်ဆက်လို့ရှိရင်လည်းဒီ NDP ကညနေပိုင်းလေးတစ်ချက်ပဲကျွန်တော်ပြန်အခုမှပြန်မေးပွန်းလာတဲ့သဘောရှိတယ်။ဒါပေမဲ့အခုမတူမင်းတက်ကကျွန်တော်ရဲ့အသိဉာဏ်နဲ့ဖုန်းဆက်ဆက်ကြည့်လိုက်တော့ဘယ်လုံးမှဆက်လို့မရပါဘူးဗျာ။သူတက်ပြီးပိတ်ထားနေတယ်ပေါ့။ My day တော့ရတယ်။ My day ကတော့ရတယ်ပေါ့နော်။My day line the line share တော့ရတယ်ပြောပါလေ။ဟုတ်။ All to tell you no မရဘူးဗျာ။ဟုတ်ဟုတ်။
မင်းတမျိုးမှာဆက်သွေးတယ်လီဖုန်းလိုင်းတွေအပြင်မြို့ကိုမြေပြိုးနေတဲ့နေရာတွေမှာစစ်တပ်ကတက်ဆွဲထားပြီးမြို့တွင်သွာလာသူတွေကိုလည်းပြစ်ခတ်နေတဲ့အတွက်အချိန်လိုက်ရေပိုက်လိုင်းတွေကိုဖွင့်ပေးနေရသူတွေမှာလည်းရေဖွင့်မပေးနိုင်ပဲမြို့ရေပြိုးရေးစနစ်ကပြတ်တောက်နေပါတယ်။ဒါကြောင့်မင်းတမျိုးတွေမှာကြံနေသေးသူတွေကလည်းမြို့တွေကနေထွက်ခွာနိုင်မှုစူးစမ်းနေကြပါတယ်။ချင်းပြည်နယ်ဘက်ကစစ်ပေးရှောင်နေတဲ့သတင်းကိုတင်ဆက်ပေးပြီးတဲ့နောက်အခုတစ်ခါမှာတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်လီဒိုလမ်းမကြီးပေါ်မှာရှိနေတဲ့ယူဇနာကုမ္ပဏီပိုင်အဆောက်အဦတွေကို KIA ကချင်လက်နက်ကိုင်တပ်ဖွဲ့ကဒုတိယအကြိမ်ထပ်မံဖျက်ဆီးခဲ့ပြီးတဲ့နောက်မြစ်ကြီးနားပူတာဝလမ်းကဆွန်ပရာပန်မြို့မှာလည်းစီတရင်နစီကိုမီးရှို့လိုက်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုခင်မောင်စိုးမင်းကပြောပြပေးတာပါပဲ
။မလဒုတိယဘက်ကစတင်ခဲ့တဲ့စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA အကြတိုက်ပွဲတွေဟာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာနေရာအတော်များများကိုပြန့်နှံ့လာနေပါတယ်။ပုတ်ဒူးနေကတော့ဖားကတ်နဲ့စွန်ပရာဘွန်းမြို့နယ်တွေမှာ KIA ကတိုက်ခိုက်ဖျက်ဆီးမှုတွေရှိခဲ့ပါတယ်။ဖျက်ဆီးခံရတဲ့ယူဇနာကုမ္ပဏီပိုင်အဆောက်အုံဟာဖားကတ်မြို့နယ်လီဒိုလမ်းမကြီးပေါ်ကရှက်တူစိုးရွာအနီးဘန်ကောက်ရွာမှာရှိပြီး KIA ကည9နာရီလောက်ကဖျက်ဆီးခဲ့တာဖြစ်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
။ဒီကကုန်ကြီးအဆောက်အုံမှာနော်အဲဆက်ဖြစ်ရပေါ့ဆက်ရုံမျိုးအော်လူနေရအဆောက်အုံပေါ့အရင်ကတော့ဒီချော်ပေါ့အကုန်လောင်မှုပေါ့နော်အဲကားတစ်ချို့ရဲ့အဆောက်အုံချို့ရေပေါ့အခုကတော့အဆောက်အုံလေးအော်လူနေပါတော့ညာခဲကရောအမ်းနေရရောအစ်စ်ပါရပေါ့
ဒီလို KIA ကဝင်ရောက်ဖျက်ဆီးချိန်မှာရှစ်တူစိုးရွာအခြေဆိုင်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိခဲ့ပါဘူးယူဇနာကုမ္ပဏီဟာဟူကောင်းချိုင်ဝမ်ဒေသအတွင်းပလောပိနံစိုက်ပျိုးရေးစီမံကိန်းကိုဆောင်ရွက်ခဲ့ရမှာဒေသခံတွေရဲ့ဘိုးဘွားပိုင်မြေအေကတိမ့်နဲ့ချီတင်းယူခဲ့တဲ့ဆိုပြီးဒေသခံတွေနဲ့ကုမ္ပဏီအကြားပြဿနာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကပထမတစ်ကြိမ် KIA ကတိုက်ခိုက်ခဲ့တာဖြစ်ပြီးယူဇနာကုမ္ပဏီရဲ့ဂိုဒေါင်၄ခုကုမ္ပဏီကားနဲ့ဆက်ရ120ကျော်ဖျက်ဆီးခံခဲ့ရကြောင်းKNG ကကချင်သတင်းဌာနကဖော်ပြပါဗျ။ပထမအကြိမ်တိုက်ခိုက်ခဲ့စဉ်ကတော့ယူဇနာကုမ္ပဏီအဆောက်အုံမှာစစ်တပ်ကဝင်ရောက်စကန်ချမှုတွေရှိတဲ့အတွက်တိုက်ခိုက်ခဲ့တာလို့ KIA ဘက်ကပြောဆိုပါဗျ။စွန်ပရာဘွန်းမြို့နယ်တွေမှာဗုဒ္ဓဦးနေနေကင်းကမြစ်ကြီးနားကနေပူတာအိုကိုသွားတဲ့73စီတင်ကား2စီးကို KIA ကမီးရှို့ဖျက်ဆီးခဲ့ကြောင်းပူတာအိုဒေသခံတဦးကပြောပါဗျ။
မနေ့ကဟုတ်တယ်တဲ့မိုင်းထောင်နေတဲ့မဝဲတဲ့နေရာမှာအဲမင်းရှုလိုက်တယ်တက်စီကနစီလို့ပြောရဲနစီခဏလာလိုက်ကြံသွားလိုက်လာလိုက်ကြံသွားလိုက်အဲ့လိုနဲ့နေတိုင်းလို့ပေါ့နော်အဲ့လိုဖြစ်လို့ရှုလိုက်တာခုမှအဲ့လိုပြောကြတယ်ရွာသူက
ကချင်းသတင်းမီဒီယာတွေမှာတော့တက်မတော်ပိုင်73စီအဖြစ်ယူဆပြီး KIA ကမီးရှုခဲ့တာဖြစ်ကြောင်းနဲ့မီးမရှုခင်မှာလက်နက်ငယ်နဲ့ပစ်ခတ်ခဲ့တာကြောင့်ကားနဲ့အတူလိုက်ပါသူ၄ဦးအနက်၂ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်း KIA ကလာရှိုးမူဆဲပြည်ထောင်စုလမ်းမကြီးပေါ်မှာစီပေါက်စာ9စီးကိုတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ကံပိုက်တီဝိုင်းမော်မြစ်ကြီးနားလမ်းမှာလည်း3စီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီလိုစီတဲ့ရင်တွေကိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတုံ့ပြန်ထားပါတယ်
။ဒီဟာနဲ့ပတ်သက်ပြီးကျွန်တော်လည်းသတင်းထုတ်ပြန်ထားပါတယ်။ကမ္ဘာရဲ့စီတင်ကားတွေပေါ့ဗျာ။ဒါကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ဆိုတော့ကျွန်တော်သတင်းထုတ်ပြန်ခဲ့ပါတယ်။ကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ပြီးရင်ဒီသူတို့အသုံးပြုနေတာကတော့ဒေသခံလူတွေပွားလာဆက်တွေရေးပြီးကြောင်းချနေတဲ့စီဆိုင်တွေအတွက်စီတင်ကားတွေပဲဖြစ်တယ်။လူမျိုးလောက်တာကတော့ကိုဗစ် -19 ကာလမှာလမ်းမဆက်သွယ်မှုခက်ခဲတာရောပိုပြီးကြီးမြင့်တာတွေရောဖြစ်လာတဲ့အထက်မှာဒီလိုမျိုးဖြစ်လာတဲ့ဒေသခံပြည်သူလူတွေပိုပြီးကြောက်ဝင်တော့ဝင်ပိုဖြစ်စီတယ်လို့ပဲဒါပြောချင်ပါတယ်ဗျာ။
KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကတော့
ဒီတက်တော်ဘက်ကလည်းကျွန်တော်ခဏပြောနေကြ P25 ကုမ္ပဏီဒီသူတို့ငယ်တဲ့ကားတွေမှာသူတို့စစ်ကားတွေစစ်လက်နဲ့ဒီသူကြိယာတွေစစ်နဲ့ပတ်သက်တာဟာဆိုတာရှိတယ်ခဏကျွန်တော်တို့တွေ့ပါတယ်အဲ့ဒါကြောင့်လည်းမှားပြီးမှပြစ်နိုင်တယ်ဒါလည်း နောက်တစ်ခုကတော့သူကတော့ဘယ်တော့မှဝန်မခံဘူးပေါ့နော်အဲအဲ့ဒါကြောင့်သူတို့ထုတ်ပြန်တဲ့ဒီတည်င်းတူကိုကျွန်တော်ရောထောက်ခံလို့တော့မရဘူးနော်ကျွန်တော်အဲ့နည်းနဲ့ချက်ပြောချင်ပါလား
ပြီးခဲ့တဲ့သတင်းပတ်အတွင်းတမတော်နဲ့ KNY ချတိုက်ပွဲတွေပြင်းထန်ခဲ့တဲ့မိုးမောက်နဲ့မန်စီမျိုးနယ်တွေမှာတော့ဒီရပိုင်းအတွင်းမှာတိုက်ပွဲတွေညင်သက်နေကြောင်းစစ်ကောင်စီဘက်ကတော့စစ်အင်အားတိုးချဲ့တာတွေရှိနေပြီးအခြေအနေကတင်းမာနေစေရှိကြောင်းဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ကိုကင်မောင်စုံမင်းတင်ဆက်ပေးသွားတာပါတိုင်းရင်းသားဒေသတွေစီကတိုက်ပွဲသတင်းကိုကြားပြီးတဲ့နောက်အခုတစ်ခါမှာတော့ရုရှားနိုင်ငံရဟန်းရင်ပြပွဲကိုတွားရောက်နေတဲ့မြန်မာစစ်ဗိုလ်ချုပ်ကြီးရဲ့သတင်းကိုတင်ဆက်ပေးမှာပါမြန်မာလီတက်အကြီးကဲရဲ့ရုရှားရဟန်းရင်ပြပွဲခီးစဉ်ကလက်ရှိလေကြောင်းစစ်စင်ရေးတွေပိုဖြစ်လာတာနဲ့ဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်လေတက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမမောင်ကျော်အနေနဲ့အခုမေလ20ကနေ22ထိရုရှားမှာကျင်းပနေတဲ့နောက်ဆုံးဖို့ခင်မီရဟန်းရင်ပြပွဲကိုလာတက်တာကဘယ်လိုထူးခြားမှုနဲ့တက်ရောက်မှုတွေရှိနိုင်ပါလဲရုရှားမှာနှစ်ကြာပညာသင်ယူခဲ့တဲ့မြန်မာတက်မတော်အရာရှိအောင်တူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့လေကြောင်းစစ်စင်ရေးလက်နက်တွေအကြောင်းကိုပါလေ့လာထားတဲ့တင်နေကမဟာပြူဟာလီလာရဲ့အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးကအခုရုရှားရဟတ်ယင်ပြပွဲရဲ့ထူးခြားပုံကို
ဒီဟယ်လီရုရှား2021ကတော့ဒီရုရှားနိုင်ငံမှာလာအကြီးမားဆုံးရဟတ်ဒီပြပွဲပေါ့နော်ရုရှားနိုင်ငံမှာရှိတဲ့ဟိုရဟတ်ကုမ္ပဏီတွေကစုပေါင်းပြီးတော့မှပြတဲ့ပြည်ပဆိုင်ရာရဟတ်ပြပွဲပေါ့ဒါဆိုတော့2000ကနေပြီးတော့မှသူအစပြီးတော့လုပ်တာဖြစ်ပါတယ်အ
ဲ့ဒီတော့မြန်မာစစ်တပ်ခေါင်းဆောင်ဘိုင်းကအခုလိုဒီရဟရင်ပြပွဲသွားတက်ရတဲ့ထူးခြားမှုကိုမေးရမှာဒေါက်တာနိုင်စေဦးက
ဟိုတက်မတော်အကြီးကဲတွေအားလည်းနိုင်ငံနိုင်ငံမှာပြုလုပ်တဲ့ဒီလက်နက်ပြပွဲတွေတော့ foreign တွေကိုပုံမှန်တက်ရောက်လေးရှိရဆိုကျွန်တော်တို့တွေ့ရပါတယ် army foreign ပေါ့နော် Russian လို့တဲ့ဒါမျိုးလည်းပုံမှန်တက်လေးရှိတယ်အခုအရင်တော့ဆိုရင်ပြင်သစ်မှာလို့ရ Euro Safety လို့မျိုးလက်နက်ပြပွဲတွေသွားလေးရှိတယ်ဒါအပြင်တရုတ်တို့ Israel တို့စတဲ့နိုင်ငံတွေမှာလို့တဲ့လက်နက်ပြပွဲတွေသွားတာတွေတွေ့ရတာအဓိကအဖြစ်တော့ကဝါကြီးမှာလက်နက်စနစ်တွေဆိုတာကဒါနိုင်စင်နေနေမှာတိုးတက်ပြောင်းလဲနေတာဖြစ်ပါဒါတွေလိုက်မိဖို့ဆိုရင်ဒီလိုမျိုးပြပွဲတွေရှိမှသာလေကျွန်တော်တို့ကသွားပြီးတော့မှမြဝါထရင်နေပေါ့နော်မြင်ရတာဖြစ်ပါတယ
်ဒီနေရာမှာမြန်မာလေတက်အတွက်ဆိုရင်ရောအခုရဟရင်ပြပွဲကဘယ်လိုထူးခြားမှုရှိပါလဲလို့မေးရမှာဒေါက်တာနိုင်စေဦးက
ဟိုလင်းကအပြင်ဟိုကျွန်တော်တို့နိုင်ငံမှာတရားဝင်ထုတ်ဖော်ပြသမှုတွေရောကျွန်တော်နိုင်ငံမှာသုံးတဲ့ရဟရင်အားလုံးနှီးပါပေါ့နော်အများစုကတော့ဒါရုရှားလိုရဟရင်ဖြစ်နေတယ်ထို့နည်းသူကလေးမြန်နေလည်းဒီလိုပါပဲရုရှားလိုတွေဖြစ်နေတာတစ်ချက်ဖြစ်တယ်နောက်တစ်ခုကကျွန်တော်တို့နဲ့ရုရှားနိုင်ငံဆိုတော့လည်းမဟာဗျူဟာမိဖက်ပေါ့နော်ဒါနိုင်ငံဖြစ်ပါတယ်စီကိုဆက်ပြီးတော့မှအဆင့်မြင့်မယ်ဆိုရင်လည်းလက်ရှိသုံးနေတဲ့ platform တွေကိုပဲထပ်ပြီးတော့မှအဆင့်မြင့်တာလေကျွန်တော်တို့အတွက်ကောင်းတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်တို့မှသုံးတဲ့ရဟရင်တွေထပ်ပြီးတော့အဆင့်မြင့်တယ်ဘူးပဲဖြစ်စေဒါတွေကိုအခြေခံပြီးနောက်တဲ့အသစ်တွေကိုပဲဖြစ်စေပေါ့နော
်အဲ့ဒီတော့အခုမြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးပိုဖြစ်လာတဲ့တိုက်ပွဲတွေနဲ့လေကြောင်းရာပိုသုံးပြီးရဟရင်တွေတုံးလာတဲ့အနေအထားနဲ့ဒီပြပွဲဆက်ဆက်မှုရှိနိုင်ပုံကိုမေးရမှာဒေါက်တာနိုင်စေဦးကဆက်ပြီး
တိုက်ခိုက်ရဟန်းမှာကြည့်နေကျွန်တော်တို့မှာပုံမှန်သုံးနေတာ MI35 လို့ရဟန်းမျိုးကျွန်တော်တို့တရားဝင်ပြသမှုရကျွန်တော်မြင်နေရတာသူတို့တစ်ချိန်မှာလဲကျွန်တော်တို့ကအနာကဲမှာပေါ့လေဒီ MI28 ဟာ ND လို့မျိုးတိုက်ခိုက်ရဟန်းမျိုးပြိုင်ဆိုင်လာနိုင်လားဆိုတာလဲတွေ့ရှာတာဖြစ်တဲ့အတွက်ဆိုတော့နောက်ထပ်ဟာထပ်ထွက်လာတဲ့ MI38 လို့ဟာမျိုးနောက်ပြီးတော့တရားဝင်ဆောင်ရဟန်းမျိုးတွေထပ်ပြီးတော့မှပဲလိုအပ်လာတဲ့အချိန်မှာတိုးချဲ့ဝယ်နေတာဒါမျိုးလဲရှိလာနိုင်တာပေါ့နော်ဟိုပြရတော့ပြမှာပဲပေါ့နော်ကျွန်တော်တို့ကတော့လေဒါမိမိနိုင်ငံနာခဲ့ဟိုစင်ရအတွက်ကတော့ဒါကြိုးပြီးတော့မှဒါလေးလာထားမှာဖြစ်ပါရင်ညာဟိုတော့ဝယ်ဝယ်မွယ်ဦးတို့ခံစီကောင်ကဘာမှပြောလို့မရပါဘူးခ
င်ဗျာဒါအပြင်အခုရုရှားခီးစင်မှာကလေတဲ့ဦးစီးချုပ်ဖြစ်သွားတာအပြင်စစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်လည်းဖြစ်နေတာမို့နိုင်ငံရေးရအရေးပါမှုကိုမေးရမှာဒေါက်တာနိုင်စေဦးက
နိုင်ငံရေးရပြောဆွေးနွေးမှုကတော့တိတ်ပြောမှာမရှိဘူးလို့ကျွန်တော်ထင်တယ်ပေါ့နော်ဒါပေမဲ့အခါခွင့်သိရင်တော့လေမြန်မာနိုင်ငံနဲ့ပတ်သက်တဲ့လက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုတော့လေဒါသက်ဆိုင်ရာတစ်ဖက်ကတောင်းဆိုရှိသူကိုလည်းဒါပြောချင်လဲပြောမှာပေါ့နော
်ဒီနေရာမှာဆက်ရနာသိမ်းပြီးမြန်မာနိုင်ငံတဲကိုနိုင်ငံခြားယင်းနှိမ့်ညွန့်မှုတွေဝင်လာဖို့ခက်လာချိန်မှာရုရှားရဲ့ယင်းနှိမ့်ညွန့်မှုတွေကိုဖိတ်ခေါ်နိုင်ဖို့အပိုင်းကိုမေးရမှာလဲဒေါက်တာနိုင်စေဦးက
ဟိုတစ်ဖက်ကယင်းနှိမ့်ညွန့်မှုကိုဒါကဟိုဖိတ်ခေါ်တဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့ရုရှားနဲ့မြန်မာဆိုတာလည်းဒါကစီးပွားရေးရင်းနှီးမြှုပ်နှံမှုကတိတ်ပြီးတော့မှမရှိဘူးเนาะနိုင်ငံရဲ့ရည်မြင်နေထားရဝေးကွာနေရလဲပါပါပဲပေါ့เนาะဆိုတော့အဲ့ဒီဘက်တော့တိတ်ပြီးတော့မသွားမယ်လို့ကျွန်တော်မထင်ပါဘူး
အဲ့ဒီတော့ အခုရုရှားခီးစဉ်ကနေရှေ့မှာဘလို့ထူးခြားတဲ့သက်ရောက်မှုရှိလာနိုင်တာကိုလည်းဒေါက်တာနိုင်စေဦးက
ဒါကရှိပြီးသားမဟာပြည်ဆက်ဆံရေးပို့ပြီးတော့မှတိုးတက်စေတဲ့ခီးစဉ်လိုပဲမြင်တာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံတရှိနေပုံနေတာရလေဒီတရုတ်နဲ့အိန္ဒိယလိုမျိုးအင်အားကြီးနိုင်ငံနိုင်ငံကမှရှိပြီးတော့မှဒါအာရှပစိဖိတ်ဒေသမှာတော့အရေးပါတဲ့မဟာပြည်ရအချက်ချာချာနေရာမှာရှိနေတာပေါ့နော်ဆိုတော့ရုရှားကလည်းကမ္ဘာပေါ်မှာအင်အားကြီးနိုင်ငံဖြစ်တဖန်ပြန်ပြီးတော့ဖြစ်လာဖို့အတွက်ဂျိုးပန်းနေတာဆုံနေနိုင်ငံတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်နိုင်ငံနဲ့ဒါမဟာပြည်ရမဟာမိတ်အဖြစ်ဒီဆောက်ထားတာလေဒီဒေသမှာရုရှားရဲ့အင်အားကြီးထွက်လာမှုပြန့်စင်တာလေတစ်ပိုင်းပါလိမ့်မယ်ပေါ့နော်ဆိုတော့တို့ဓာရီကိုကြည့်ချင်းအဖြစ်တော့ရုရှားမြန်မာဆက်ဆံရေးကပို့ပြီးတော့မှပဲအခိုင်မာလာမယ်တိုးတက်လာမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
တကယ်တော့ရုရှားမှာဩစာကြီးတဲ့ကာကွယ်ရေးဝန်ကြီးနဲ့ဒုဝန်ကြီးတွေလည်းမြန်မာစစ်အာဏာမသိမ်းခင်နဲ့သိမ်းပြီးလေးမှာမြန်မာစစ်တပ်ရာရှိတွေနဲ့နီးနီးကပ်ကပ်တွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလက်ရှိမှာလည်းစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာကလက်နက်ရောင်းချမှုပိတ်ဆို့ရေးကုလသမဂ္ဂမှကြိုးပမ်းလာချိန်မှာဒီခီးစဉ်ဖြစ်လာတာကထူကြတယ်လို့သုံးသက်သူတွေကဆိုပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တော်ရရှင်ရဲ့အခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ်။မကြခင်မှာဦးအောင်ခင်ရဲ့မြမရေး30ချက်၊ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍ၊တိုင်းရင်သတင်းလွှာစတဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့ပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အာနာရှင်စန့်ကျင်ရေးနီးနာတွေကိုဆွေးနွေးသုံးသပ်ထားတဲ့ဦးအောင်ခင်ရဲ့မြမရေး30ချက်ကိုအရင်ဦးဆုံးကြားကြမှာပါ။ဆေးအာနာရှင်စနစ်နှီးကုန်းချုပ်ပြီးတော့ဒီမိုကရေစီဒလိကျင့်သုံးနိုင်ရေးအတွက်နှလုံးရည်တိုက်ပွဲရောလက်နက်ကင်တိုက်ပွဲပါမြန်မာပြည်မှာဆင်နွှဲနေရပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြပေးတာပါဗျာ
။ဆေးအာဏာသိမ်းတာကိုလက်မခံနိုင်တဲ့အရတားဝန်ထမ်းတွေဆက်လိုက်တဲ့အမိတ်အာဏာဖီဇန်ရေးလှုပ်ရှားမှုဟာလေးလသက်တမ်းရှိလာပါပြီ။ဒီလှုပ်ရှားမှုကြောင့်ပြုတ်ရည်ဖြစ်လာမလားစစ်ကောင်စီတက်ပြောင်းလဲသွားမလားဒါမှမဟုတ်လေလှူရှားမှုတစ်ခုလုံးအချိန်သေးသွားမလားစသဖြင့်အမျိုးမျိုးဝေဖန်သုံးသပ်နေကြပါတယ်ရေရှည်တိုက်ပွဲဆင်နွှဲနိုင်အောင်ပြည်ပရောက်မြန်မာတွေကရံမုံငွေရှာနေကြပါတယ်တိုင်းရင်းသားလက်နက်ကင်နဲ့ပူးပေါင်းသူတွေလည်းရှိလာပါတယ်အမိတ်ဖီဆန်ရေးနှလုံးရည်တိုက်ပွဲအကြောင်းရေးထားတဲ့စာအုပ်စာပေတွေလည်းထပ်မံထွက်ပေါ်လာပါတယ်အမေရိကန်အမျိုးသမီးပညာရှင်အေရီကာချင်နဝတ်နဲ့မာရီယာစတီဗန်ကနေထေရာစုလွတ်မြောက်ရေးတိုက်ပွဲ300ကြော်ကိုလေ့လာတဲ့အခါမှာအကျမ်းမဖက်တဲ့နှလုံးရည်တိုက်ပွဲကပိုပြီးထိရောက်တာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်၄ချက်ရှိပါတယ်တဲ့။ပထမအချက်ကပါဝင်သူတွေများပြားနေဖို့ဖြစ်ပါတယ်။ဒုတိယအချက်ကဖိနှိပ်နေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အစိုးရဌာနတွေကိုယ့်ဘက်ပါလာဖို့ဖြစ်ပါတယ်။တတိယကစန္ဒပြယုံတွေမကဘဲနီလန်းမျိုးစုံသုံးဖို့ဖြစ်ပါတယ်။ရဒုတ်တာကတော့ဖိနှိပ်ခံရတဲ့လှုပ်ရှားမှုကစင်ကရေမဖြစ်အောင်ထိမ့်သိမ့်နိုင်ဖို့ဖြစ်ပါတယ
်နှလုံးရည်တိုက်ပွဲကစင်ကလျားဖြစ်သွားလို့လက်နက်ကင်တိုက်ပွဲအဖြစ်အသွင်ပြောင်းမယ်ဆိုရင်စစ်အာဏာရှင်အကြိုက်ဖြစ်သွားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့အာဏာရှင်လက်အောက်ကတပ်ဖွဲ့တွေကုဘက်ပါလာအောင်စီးယုံတာဟာအကြမ်းမဖက်တဲ့ CDM နှလုံးရည်တိုက်ပွဲရဲ့အဓိကတော့ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်မိထီလာအခြေစိုက်တပ်မ69ကCDM လှုပ်ရှားသူတွေတဲ့ပါဝင်လာသူဘုံမူဟိန်းတော်ဦးကတော့ဆရာနာသိန်းနာကိုမတရားမှန်သိသူတွေတပ်ထဲမှာအများကြီးရှိပေမဲ့ရုံးထွက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်တပ်ပြက်နေတာကြာပြီဖြစ်ပေမဲ့အကြောက်တရားလွှမ်းမိုးနေတာကိုမကြော်လွှားနိုင်သေးဘူးလို့သူကဆိုပါတယ်တပ်တွင်းပုံကံမှုဖြစ်ပေါ်ရေးဟာအမျိုးသားညီညွတ်ရေးအစိုးရပေါ်မူတည်တယ်လို့ ဘူမူထိန်တော်ဦးကဆိုပါတယ်စစ်တပ်ကထွက်ခွာပြီးအာဏာပြည်ဆိုင်ရေးမှပါဝင်လာတဲ့စစ်ဘိုလ်စစ်သားဦးရေတဖြည်းဖြည်းတိုးပွားလာနေပါတယ
်ဖိလစ်ပိုင်နိုင်ငံမှာအရာရှိငယ်တစုရဲ့1980ပြည့်နှစ်စစ်တပ်ပြုတ်ရင်လှုပ်ရှားမှုဟာအာဏာရှင်ဆန့်ကျင်ရေးဤတန်းဖြစ်ပါတယ်အချင်းပြတ်နေတဲ့စစ်တပ်ကိုပြည်ပြင်ဖို့ကာကွယ်ရေးဝန်ကြီးအင်ရိုက်ကလည်းစိတ်ဝင်စားပါတယ်ဒါကြောင့်1986ပြည်သူ့တော်လှန်ရေးမှာကာကွယ်ရေးဝန်ကြီးအင်ရိုက်နဲ့ဒုဗိုလ်ချုပ်ကြီးရာမို့စ်ပြည်သူ့ဘက်ကယက်တီလာတာဟာအခြေအနေကိုပြောင်းလဲစေပါတယ်လွတ်လပ်ခြင်းနဲ့ပြည်သူလူထုအယက်သားအသင်းအဖွဲ့ဖျားချောင်းနဲ့စစ်တပ်ပြုပြင်ရေးလှုပ်ရှားမှုစတာတွေပူးတွဲလုပ်ကိုင်နိုင်တဲ့အတွက်အာနာရှင်မာကော့စ်ပြုတ်ကျသွားရပါတယ်စစ်တပ်ပြုပြင်အုပ်စုဟာဖိလစ်ပိုင်နိုင်ငံကပြည်သူ့အာဏာလှုပ်ရှားမှုမှာတသက်တအားပါဝင်ခဲ့ပါတယ
်မတရားလုပ်ပြီးဖိနှိပ်ညှဉ်းပန်းတာကိုနှီးသုံးနှီးနဲ့တုတ်ပြန်နိုင်တယ်လို့ဂန္ဒီကြီးကဆိုပါတယ်ပထမနည်းကတော့မတရားလုပ်တာကိုငြင်းခံပြီးရှောင်ပြေးတာဖြစ်လို့တရေဘောကြောင့်တဲ့လုံနည်းလို့ဂန္ဒီကဆိုပါတယ်ဒုတိယနည်းကတော့လက်နဲ့ကင်ပြီးခံတိုက်တဲ့နည်းပါပဲဒီနည်းဟာငြင်းခံပြီးရှောင်ပြေးတာတဲ့ပိုကောင်းတယ်လို့ဂန္ဒီကြီးကပြောပါတယ်တတိယနည်းကတော့အကျမ်းမဖက်ပဲအနုနည်းနဲ့ရင်ဆိုင်တိုက်တာဖြစ်လို့တတိအပြောင်မြောက်ဆုံးဖြစ်တယ်လို့ဆိုပါတယ်လူတိုင်းမှာကြောက်စိတ်ရှိပေမဲ့ဒီကြောက်စိတ်ကိုနင်းနိုင်သမျှနင်းအောင်ထိန်းချုပ်နိုင်ဖို့ကြိုးစားရင်းမေတ္တာတရားလက်ခံထားပြီးတိုက်ပွဲဝင်နိုင်ဖို့နှလုံးရည်တိုက်ပွဲပြတဲ့တတိကိုဘယ်တတိမျိုးကမှလိုက်မမိနိုင်ဘူးလို့ဂန္ဒီကပြောမှုပါတယ်နှလုံးရည်တိုက်ပွဲဝင်သူဟာယုံကြည်ချက်အတွက်အသက်စွန့်နိုင်ရမယ်လို့ကန်ဒီကြီးကဆိုထားပါတယ
်ဖိလစ်ပိုင်နိုင်ငံမှာ14နှစ်ကြည့်သုံးတဲ့စစ်အုပ်ချုပ်ရေးဟာ1986ပြည်သူ့တော်လှန်ရေးအောင်ပွဲခါမှာနေကုန်းချုပ်သွားပါတယ်စစ်အုပ်ချုပ်ရေးကာလမှာ3000ကျော်အသက်ခံရပြီး9000ထိန်းသိမ်းခံရပါတယ်နှိမ့်ဆက်ညှဉ်းပန်းခံရသူ3500ရှိတယ်လို့မှတ်တမ်းတင်ထားပါတယ်မြန်မာပြည်မှာတော့နှလုံးရည်တိုက်ပွဲရောလက်နက်ကင်တိုက်ပွဲရောဆင်နွှဲနေပုံရပါတယ်စစ်ကောင်စီရဲ့စစ်အင်အားကိုကြားကန်ထားတဲ့စီးပွားရေးအင်အားကိုတိုက်ခိုက်တာဟာနှလုံးရည်တိုက်ပွဲပါစီးပွားရေးစစ်မျက်နှာနဲ့လက်နက်ကင်တိုက်ပွဲကိုရင်ဆိုင်နေရတဲ့စစ်ကောင်စီဟာရေရှည်ကြီးတိုးနိုင်မှုခက်ခဲပါတယ်မြန်မာနိုင်ငံမှာ2009ရွှေဝါရောင်တော်လှန်ရေးရရဆက်ဆက်နှိပ်ကုခံရတဲ့အတွက်2010မှာရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့အခါဦးသိန်းစင်အုပ်စုကပြုရင်လှုပ်တာလို့ပမောက္ခချန်တော်ဝက်ကသုံးသပ်ပါတယ်မကောင်းမှုတွေများလာတဲ့အခါမှာကောင်းမှုလုပ်ချင်သူပေါ်ပေါက်လာတဲ့သဘောဖြစ်ပါတယ်လက်ရှိအမိန့်ဖီဆိုင်ရေးလှုပ်ရှားမှုဟာလူဒန်းစားပေါင်းစုံလူမျိုးပေါင်းစုံအဖွဲ့အစည်းပေါင်းစုံနဲ့ဘာသာအယူဝါဒပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဖယ်ရှားဖို့ကြိုးပမ်းနေတာဖြစ်လို့အောင်မြင်မှုအလားအလာအလွန်ကောင်းတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ကောင်းကင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြားခဲ့ရတာပါအခုတခါမှာတော့ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမြန်မာနိုင်ငံနဲ့အသုံးပြုမဲ့ရုရှားနဲ့တရုတ်တို့ကိုဗစ်ကာကွယ်ဆေးရီအကြောင်းကိုပြောပြပေးတာပါတယ်မြန်မာနိုင်ငံမှာအရင်ကအဓိကသုံးလာခဲ့တဲ့အိန္ဒိယတို့ကိုဗစ် -19 ကာကွယ်ဆေးရီထပ်ရဖို့ကမရေရာတော့တဲ့အချိန်မှာအိန္ဒိယကိုဗစ်တတိယလှိုင်းရောက်လာမှလည်းစိုးရိမ်နေရပြီးတော့တရုတ်နဲ့ရုရှားတို့ကာကွယ်ဆေးရီကိုအဓိကထိုးဖို့ပြင်ဆင်မှုတွေရှိနေပါတယ်ဒီကာကွယ်ဆေးတွေရဲ့ထိရောက်မှုနဲ့အန်ရယ်ကင်းစိတ်ချမှုကဘယ်လိုရှိပါလဲအထူးခံမဲ့သူတွေကလည်းဘာကြိုပြင်ထားတဲ့မှာလဲဒီအကြောင်းနယူးယောက်မြို့မှာရှိတဲ့ Wake of High ဆေးရုံကကုသရောဂါအထူးကဒေါက်တာဇေယျတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာဇေယျတက်ခင်ဗျာမြန်မာနိုင်ငံမှာအခုဒီကိုဗစ်တတိယလှိုင်းပေါ့နော်ပဝန်းကျင်နိုင်ငံတွေအထူးသဖြင့်တော့အိန္ဒိယကနေတဆင့်ကုသမှုကိုစိုးရိမ်နေတဲ့အနေအထားမှာကာကွယ်ဆေးထိုးဖို့ကိုလည်းလုံပန်းနေကြပါတယ်။အဲ့တော့အခုလောလောဆယ်မှာဒီအိန္ဒိယကာကွယ်ဆေးတွေကမသေးချာတဲ့အချိန်မှာပေါ့နော်။ဒီတခြားနိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားကာကွယ်ဆေးတွေကိုအသုံးပြုမယ်လို့လည်းကျမကြီးရောစစ်ကောင်စီခေါင်းဆောင်ပိုင်းတွေကတော့ပြောထားတာကိုတွေ့ရပါတယ်။အဲ့ဒီခါကျတော့ဒီကာကွယ်ဆေးတွေရဲ့ထိရောက်နိုင်မှုနောက်တစ်ခုကဘေးထွက်ဆိုးကျိုးပေါ့။အဲ့ဒီအပေါ်မှာဘလို့ပြင်ဆင်တဲ့နာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှဖြစ်တဲ့အတွက်အဓိကအရေးကြီးဆုံးဆိုရင်ဆရာဘာစပြီးတော့ရှင်းပြခြင်းလဲ
အိန္ဒိယမှာအခြေအနေတော်တော်အကြီးအကျယ်ဖြစ်နေတဲ့အတွက်ကြောင့်ဒီဗက်ဆင်းတွေကိုတခြားနိုင်ငံတွေကိုသူတို့ဆက်လက်ပြီးတော့ပို့ဖို့သူတို့ရက်ဆိုင်းလိုက်ပြီးသူတို့နိုင်ငံကိုသူတို့အဓိကလုပ်တော်မယ်ဆိုပြီးတော့ပြောတယ်ပေါ့နော်ဆိုတော့တ ခြား vaccine ပါကြံလဲဆိုတော့တရုတ်ပြည်ထုတ်တဲ့ vaccine ပေါ့နော် Sinovac ဆိုတဲ့ဟာဘယ်လောက်ကြီးအထိ effective ဖြစ်မလဲဆိုပြီးတော့ကျွန်တော်တို့ data တွေကိုကြည့်တာပေါ့လေဆိုနောက်ဆုံးတစ်ခုကြံနေတဲ့ဟာတော့ Russia မှာရှိတဲ့ vaccine ပေါ့နော်အဲ့ဒါကတော့ကျွန်တော်တို့စီမှာဒီ US မှာလည်းဘာမှလေ့လာစရာ data လည်းမရှိဘူးနောက်တစ်ခုကတရားဝင်လဲသူတို့ဘယ်နိုင်ငံမှာလုပ်တယ်ဘယ်လိုလူတွေမှာစမ်းသပ်ခဲ့တယ်ဆိုတာလည်းမပြောထားဘူးပေါ့လေဥပမာတရုတ်တောင်မှဘရာဇီးမှာသွားလို့တော့တရားဝင် WHO ကြီးညာပြီးတော့လာလို့တာဟိုခိုးချောင်ခိုးဝဲလေမြန်ပေါ်နဲ့တယ်လာပြီးတော့လာပြီးတော့လုပ်တာမျိုးမဟုတ်ဘူးလေဆိုတော့အဲ့အတွက်ကြောင့်ကိုကဟိုအစမ်းသပ်ခံလူတန်းစားတစ်ခုအနေနဲ့တော့မဖြစ်သင့်ဘူးပေါ့လေ
ဟုတ်ကဲ့ဆရာဘာကြောင့်ဒီအခုလိုအစမ်းသပ်ခံမဖြစ်ဖို့အရေးကြီးတာလဲဆရာ
ဘာဖြစ်လို့လဲဆိုတော့အခုလက်ရှိပေါ့နော်ဒီကျွန်တော် US မှာကတော့၃ခုပေါ့နော် Pfizer ရယ် Moderna ရယ် Johnson & Johnson ပေါ့လေဒီ၃ခုလုံးဒီတရားဝင်နိုင်ငံတကာမှာ Phase 3 trial လို့ခေါ်တဲ့လူသားတွေမှာစတင်ပြီးတော့ safe ဖြစ်တဲ့အတွက်ကြောင့်သုံးလို့ရပါတယ်ဆိုတာကိုပြလိုက်တာပေါ့ဒါတောင်မှ Phase 4 trial လို့ခေါ်တဲ့ post market survey တွေပေါ့နော်အခုကျွန်တော်တို့စီမှာလဲလုံခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော်တော်လေးကိုရွတ်ရွတ်တဲတဲကြီးဖြစ်သွားပြီးတော့ Johnson & Johnson ကအခုချိန်မှာမထိုးတဲ့လောက်ကိုဖြစ်သွားတဲ့နှီးပါလောက်ကိုရှိကြတယ်မထိုးကျင်ကြတော့ဘူးဆိုပြီးဖြစ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့တွေးခဲွားတဲ့အတွက်ကြောင့်လေဖြတ်တဲ့ဆိုတဲ့ဟာတွေလည်းကျွန်တော်တွေးခဲ့ရတယ်။အဲ့ဒါဒီအများများဆဆရင်မဟုတ်ပါဘူး။လူသူတို့ထိုးထားတဲ့တန်ပေါင်းမြောင်များဆိုတော့ဒိုးဆဲမှာ15ယောက်တွေးတာတော့မှချက်ချင်းကိုဒီဘက်မှာပေးတာကိုရပ်ပလိုက်တယ်။တပတ်ကျော်လောက်သူတို့တေးချာအကုန်လုံးပြန် evaluate လုပ်ပြီးတဲ့အခါကျတော့မှနောက်ထပ်တစ်ခါပြန်ထိုးလို့ရပါတယ်ဆိုပြီးပြောတယ်။ဒါတောင်မှဒီနေ့ဒီချိန်မှာကျွန်တော်တို့ဆေးရုံတွေမှာ Johnson & Johnson ဆိုတော့မရှိတဲ့လောက်ကိုရှားနေပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီတရုတ်ကကာကွယ်ဆေးကအမေရိကန်နဲ့အိန္ဒိယကသုံးနေတဲ့ကာကွယ်ဆေးတွေနဲ့ရှင်လိုက်လို့ရှိရင်ဘယ်လိုကွာခြားမှုရှိလဲဆရာ
။အာကျွန်တော်တို့အခုလက်ရှိ Pfizer နဲ့ Moderna ကတော့ new technique ပေါ့နော်။အရင်တော့ကပောက်မှာတစ်ခါမှမသုံးခဲ့ဘူးတဲ့။အထူးသဖြင့် messenger RNA ကိုသုံးထားတဲ့ nano particles ပေါ့နော်။တကယ်ကိုသေးသေးမွားမွားhole base level သွားပြီးတော့သူကလုပ်ထားတဲ့ technique နဲ့လုပ်ပြီးတော့ AstraZeneca ပမာပြီကိုသွားတဲ့ဟာကြတော့သူကနည်းနည်းလေးအရင်တော့မရှိတဲ့ method နဲ့သုံးပြီးတော့ chimpanzee ဆိုတဲ့မြောက်မှာရှိတဲ့ adenovirus number 4ကိုသုံးပြီးတော့သူကအဲ့ဒါလေးကို vector အနေနဲ့အကူပေါ့နော်ဒီ coronavirus ကောင်လေးနဲ့တွဲပြီးတော့ကိုယ်ထဲကိုထည့်ပြီးတာသူလဲဒီ spike protein မှာပဲ antibody ထွက်သွားအောင်လုပ်တာဒါပေမဲ့တရုတ်ပြည်က vaccine Sinovac ကနေထုတ်တဲ့ coronavirus vaccine ကတော့ new technique ကိုသုံးထားတာမဟုတ်ပါဘူးကဘာပေါ်မှာဟိုးအရင်တော့ရှိခဲ့တဲ့ method အတိုင်းပဲသူတို့ထုတ်ထားတာပါပထမဆုံးဒီတရုတ်ပြည်မှာရှိတဲ့ virus ရယ်အင်္ဂလန်မှာရှိတဲ့ virus ရယ်ဒူး European country နှစ်ခုမှာရှိတဲ့ virus ကိုသူတို့ယူပြီးတော့သတ်ပြီးတဲ့အခါကျတော့မှတခြားသော compound တစ်ခုနဲ့ပေါင်းပြီးတော့ကိုယ်ထဲကိုထည့်လိုက်တယ် kill virus vaccine လို့ခေါ်ပါတော့သတ်လိုက်တဲ့အတွက်ကြောင့် virus ကပြန်မရှင်နိုင်တော့ဘူးကိုယ်ထဲကိုရောက်လာလို့ရှိရင်မပွားနိုင်တော့ဘူးပေါ့ပြီးတော့ကိုယ်ထဲကိုရောက်လာတဲ့အခါကျလို့ရှိရင်သူ memorize လုပ်ပြီးတော့ antibody တွေကိုထုတ်မယ်ဆိုပြီးတော့လုပ်ထားတာပါဆိုတော့တရုတ်ပြည်ကထုတ်တဲ့ဒီ Sinovirus က safe ဖြစ်တဲ့အရာတော့သိကြတယ် Phase 3 trial မှာစူးစူးဝါးဝါးကြီးလူတွေဒုက္ခရောက်စေတဲ့ side effect မရှိပါဘူးဆိုပြီးတော့ကြော်ညာပါတယ်ဒါပေမဲ့တရုတ်ကလည်းလူကြီး900ကျော်ပဲ trial လုပ်ခဲ့တာဘယ်မှာလုပ်တာလဲဆိုတော့ Brazil နဲ့အတူတူ Indonesia ပါတယ်သုံးတယ်နောက်ဆုံးတစ်ခုကတော့ Turkey ပေါ့နော် Turkey နိုင်ငံကနောက်ဆုံး European country အနေနဲ့ဆိုတော့၃နိုင်ငံပဲအဓိကအနေနဲ့ phase 3 trial ကိုသူတို့လုပ်ခဲ့ကြရတယ်ပေါ့လေ
ဟုတ်ကဲ့အဲ့တော့ကျွန်တော်ဒီထိရောက်မှုကိုရေဘူးရအဖြစ်ခြုံပြီးတော့ကြည့်မယ်ဆိုရင်ဥပမာ Pfizer ဆိုလို့ရှိရင်အထိရောက်ဆုံးပေါ့နော် Moderna ရောပေါ့90ရာခိုင်နှုန်းကျော်လောက်ဆိုပြီးတော့မှန်းကြပါတယ်အဲ့တော့ဒီတရုတ်ကရုရှားကာကွယ်စီတွေနဲ့ပတ်သက်လို့ရော
Russian နိုင်ငံထုတ်တဲ့ vaccine ကိုဘယ်လိုနည်းနဲ့လုပ်ထားတယ်ဆိုတာလေသူတို့တရားဝင်ထုတ်ပေါ်ပြောကြားခြင်းမရှိဘူးဘလောက်ကြီးအထိကောင်းတယ်ဘလိုမျိုး side effect တွေရှိတာမရှိလားဆိုတာလည်းမသိဘူးပေါ့နော်ဆိုတော့တရုတ် vaccine က Brazil ကစပြောတော့50ရာခိုင်နှုန်းအထက်ဆိုပြီးပြောတာသိကောင်းတာမဟုတ်ဒါပေမဲ့နောက်ပိုင်းဆက်လက်ပြီးတော့သူတို့ပြောလာတဲ့အခါမှာ50နဲ့80နီးပါးလောက်အထိကတ်တဲ့နေရာတွေရှိတယ်ပေါ့လေ။ဘာကြောင့်လဲဆို Turkey ဘက်ကပြောတဲ့အခါကျတော့80ရာခိုင်နှုန်းနီးပါးလောက်အထိရှိတယ်လို့ဆိုပြီးတော့ပြောတဲ့အခါရှိတယ်ပေါ့လေ။ဆိုတော့ခံမှန်းကြီးအားဖြင့်တော့50နဲ့80ကြားထဲမှာပေါ့နော် protection ရှိတယ်ပြောပြောဒါပေမဲ့လည်းဒီနေ့ဒီချိန်အထိဒီ protection ရှိတာဒီသူကဒီ kill virus ဆိုတဲ့ဖြစ်တဲ့အတွက်ကြောင့်ယူထားတဲ့ sample ကခုနကျွန်တော်ပြောသလိုပဲတရုတ်ပြည်ရဲ့အင်္ဂလန်ရဲ့ European country နှစ်ခုပါတယ်အဲ့ဒီနိုင်ငံ virus ကိုယူထားတာအခုလက်ရှိကမ္ဘာပေါ်မှာချိန်ချောင်းနေတဲ့ကျွန်တော်တို့ပြောနေတဲ့အိန္ဒိယမှာဖြစ်နေတဲ့ virus တို့တောင်အာဖရိကလာတဲ့ virus တို့နောက်တစ်ခုကအင်္ဂလန်မှာဒုတိယတစ်ကြိမ်အကြီးအကဲအများကြီးဖြစ်လာတဲ့အကောင် British mutant ပေါ့နော်ဒီမျိုးကွဲတွေကိုဘလောက်ကြီးထိကာကွယ်နိုင်မလဲဆိုတာကတော့ဘယ်သူမှမသိသေးပါဘူး Brooklyn မျိုးကွဲနဲ့တောင်အာဖရိကမျိုးကွဲက Pfizer နဲ့ Moderna က okay တယ် AstraZeneca ကတေချာသလောက်ရှိတာတောင်အာဖရိကမျိုးကွဲကိုမခံနိုင်ဘူး 70% နီးပါးကျော်ကျော်လောက်ပဲ efficacy ဖြစ်တယ်
ဟုတ်ကဲ့ဆရာဒီတော့အခုဒီတရုတ်ကာကွယ်ဆေးထိုးမှအတွက် နောက်ဆုံးပြည်သူတွေကိုဘယ်လိုအကြံပြုချင်လဲ
AstraZeneca မရခဲ့လို့ရှိရင်တော့ Russia ရဲ့ vaccine နဲ့စာလို့ရှိရင်တော့ Sino ကိုထိုးလို့ရှိရင်တော့ safe ဖြစ်ပါတယ် prepare လုပ်လို့ရတဲ့အပိုင်းတွေကတော့ကိုဟာကို temperature ချိန်တာတော့ပါလို့တော့လုပ်တင်တာပေါ့လေဒါပေမဲ့လည်း vaccine ကြောင့်ဖြစ်လာမယ့်ဆိုးကျိုးအရန်နည်းပါလိမ့်မယ်ဘာလို့လဲဆိုတော့ virus ကိုတတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ဟိုကိုလက္ခဏာတစ်ခုခုဖြစ်လာတယ်ဆိုလို့ရှိရင်သိကျွမ်းတဲ့လူတွေကိုတိုင်ပင်မှာvaccine ကြောင့်ဖြစ်လာမယ့်ဆိုကြောင့်အတော့ vaccine မဆိုဖျားခြင်းနာခြင်းကိုယ်ရည်လက်တွေကိုက်ခဲခြင်းမအီမတာဖြစ်ခြင်းဒါမျိုးလေးတွေအရောရှိပါတယ်ဒါပေမဲ့မပြောပါတော့တဲ့ side effect တွေတော့ကျွန်တော်ပြောကြည့်ပါတယ်ဟိုအကောင်းဆုံးအကြံဉာဏ်ပေးခြင်းတဲ့တစ်ချက်ကတော့မြန်မာနိုင်ငံအနေထားမှာရှိတဲ့အများစုသောလူတို့တွေဟိုအရင်တုန်းကလည်းတီးခဲ့တဲ့ကိုယ့်ဟာကိုယ်ကာကွယ်ခြင်းဒီအားလုံးထက်စာလို့ရှိရင်တော်တော်ကြီးကိုအရေးကြီးတဲ့အကြံဉာဏ်တော့ပါပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ကိုဝင်းမင်းကတင်ဆက်ပေးသွားတာပါအခုတစ်ခါမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပြစ်ခတ်ဖောက်ခွဲခဲ့ပါတယ်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဖိတ်ကြားချက်အပေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေတက်ရောက်မှာမဟုတ်ဘူးဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းဖြစ်ပွားနေတဲ့ဒေသခံတွေလူခွင့်ရေးချိုးဖောက်ခံနေရမှုအပေါ်တအားရက်ဘက်ဖွဲ့စည်းတွေကကန့်ကွက်ရှုတ်ချလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းအာနာသိန်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကလမ်းမှာပစ်ခတ်ဖောက်ခွဲခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIA တရင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောပါတယ်မေလ19ရက်နေ့ညနေပိုင်းနဲ့မေလ18ရက်နေ့မနေ့ပိုင်းမှာမူဆယ်ကုတ်ခိုင်တိန်နီလမ်းမကြီးပေါ်ကနေရာနဲ့နေရာမှာပစ်ခတ်ခဲ့ခြင်းဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ် KIA ကတွားရောက်ပစ်ခတ်ခဲ့တဲ့စီတင်ကားတချို့မှာစီမပါတဲ့ကားတွေရှိတယ်လို့စီတင်ထားတဲ့ကားတွေလည်းပါဝင်နေတဲ့အတွက်စီကားမီးလောင်သွားတယ်လို့ဆိုပါတယ်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်တမိုင်ကျော်အကွာခန့်ကနံပါတ်ချီကျေးရွာအနီးမှာပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမေလ19ရက်နေ့အထိနယ်မြေအတွင်းနှစ်ဖက်လက်နက်ကင်တပ်တွေရှိနေသေးတဲ့အတွက်အနီးနားကဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ကုတ်ခိုင်ဒေသခံတွေကပြောပါတယ်
မေလ23ရက်နေ့မှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့တက်ရောက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်2020ရွေးကောက်ပွဲမှာ46နေရာနိုင်ရခဲ့တဲ့ကြားကောင်းပါတီလို့ခေါ်ကြတဲ့ SNLD အနေနဲ့ကတော့မိမိတို့ရဲ့ပါတီမူဝါဒနိုင်ငံရေးကြီးမားချက်တွေဟာလက်ရှိစစ်ကောင်စီလုပ်နေတဲ့လှုပ်ရနဲ့တဟဆာတာမဖြစ်လမ်းကြောင်းမတူလို့ငင်းဆန်ရတာဖြစ်ကြောင်းပါတီပြောခွေရဆိုင်းလိတ်ကပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမေလ23ရက်နေ့စီဝေးမှာတက်ရောက်ဖို့ NLD အပါအဝင်ပါတီကြီးတွေသရော်များများကိုဖိတ်ကြားထားကြောင်းမေလ10ရက်နေ့ကတည်းကဖိတ်ကြားစာပေးပို့ထားတာဖြစ်ပြီးအစီအဝေးတက်ရောက်မဲ့ပါတီတွင်ဆုံးဖြတ်ချက်ချနိုင်တဲ့ကိုယ်စားလှယ်စည်းရုံးတွေကိုမေလ19ရက်နေ့မှာနောက်ဆုံးထားပေးပို့ဖို့ပြောဆိုလာတာလို့သိရပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာအာဏာသိမ်းစစ်တပ်ကမေလ19ရက်နေ့20ရက်နေ့မှာမြောက်ဦးအခြေစိုက်အမှတ်31ရဲတပ်ရင်းငန်နေခေါင်းဖြူတောင်ကွင်းကိုခင်မီလက်နက်စမ်းတပ်ပစ်ခတ်မဲ့အစီအစဉ်ဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ်။အခုလိုအစီအစဉ်ကိုအာဏာပိုင်တွေဘက်ကဘာကြောင့်ရုတ်တရက်ဖြတ်သိမ်းလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရဘူးလို့အမီမဖော်လို့သူပီပင်ကုန်းကျေးရွာသားတဦးကပြောပါတယ်။ခင်မီလက်နက်တွေစမ်းတပ်ပစ်ခတ်ဖို့အစီအစဉ်ရှိတဲ့အတွက်မြောက်ဦးမြို့နယ်ကရွာဟောင်းတော်မောင်သာကုန်းစင်အိုးတော်စင်အိုးရှိ ပီပင်ကုန်းကျေးရွာတွေအပါအဝင်မြောက်ဦးမြို့ပေါ်ကလက်ကောက်ဆေးရွက်ကလူတွေကိုမေလ16ရက်နဲ့20ရက်နေ့တွေမှာခေါင်းဖြူတောင်ကွင်းအနီးကိုဖျက်ဆီးသွားလာခြင်းမပြုဖို့မြို့နယ်စီမံအုပ်ချုပ်ရေးကောင်စီကကျေးရွာရပ်ကွက်အုပ်ချုပ်ရေးမှုတွေကိုမကြာသေးမီကအကြောင်းကြားထားခဲ့တာပါ။နှစ်နှစ်နေပါတိုက်ပွဲတွေရပ်တန့်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကဒီလိုလက်နက်တွေစမ်းတပ်ပစ်ခတ်တဲ့အတွက်ရခိုင်တပ်တော် AA နဲ့တိုက်ပွဲတွေပြန်ဖြစ်လာမှာကိုတရက်ခန်တွေကစိုးရိမ်နေကြပါတယ်။
မွန်ပြည်နယ်တွင်မော်လမြိုင်မြို့ပါဝင်နယ်မြို့တချို့မှာအခုရက်ပိုင်းပောက်ကွဲမှုတွေဆက်စပ်ဖြစ်ပွားခဲ့ပြီးရဲနဲ့စစ်တပ်တွေကမြို့ပေါ်နေရာနှက်နဲ့မြို့ဝင်ထွက်နေရာတွေမှာလုံခြုံရေးစစ်ဆေးမှုတွေပုံမူတင်းကျလာတယ်လို့ဒေသခံတွေကပြောပါတယ်။မော်လမြိုင်မြို့မှာမေလ18ရက်နေ့ညပိုင်းကပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့တာကန္နလန်ကောက်ခွန်ဦးစီးဌာနရုံးရှိဗဟုလန်ပြည်ခိုင်မြို့ပါတီခရိုင်ရုံးဝင်ပေါက်ဘေးနဲ့အောက်ကျင်းရက်ကွဲမြို့နယ်ကျမ်းမာရေးမှူးရုံးခြံစည်ရုပ်ဘေးမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ညတကောင်ညာကမောရဝတီပန်းချံခြံစည်ရုပ်ဘေးမှာလက်လုတ်အသားမိုင်းတလုံးထပ်မံပောက်ကွဲခဲ့ပါတယ်။ဒါပြင်မေလ16ရက်နေ့ညပိုင်းမှာလည်းဇီးကျူကညာနာယုံနီပောက်ကွဲတန်နဲ့ကြားရပေမဲ့ဗဒုလက်ချက်ဆိုတာတပ်ဆိုင်ရာကနေတရင်ထုတ်ပြန်ခြင်းမရှိသေးပါဘူး။
KNU ကရင်မျိုးသားစည်းရုံးထိမ့်ချုပ်တဲ့နေမြေမှာစစ်ကောင်စီတပ်ကကိစ္စစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့ကိစ္စလုံးဝလက်မခံနိုင်ဘူးလို့ KNU ညောင်လေးပင်ခရိုင်တပ်မဟာ3ကတဘောထားကြေညာချက်ထုတ်ပြန်လိုက်ပါတယ်။စည်ရေးပฏิပက္ခမရှိတော့ဘဲတည်ငြိမ်အေးချမ်းမှုရှိနေတဲ့နေရာမှာစစ်ကောင်စီတပ်ဖက်ကလမ်းမပေါ်ကိတ်ချပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ KNU အုပ်ချုပ်ရေးလုပ်ငန်းတွေကလည်းဝင်ရောက်နှောက်ယှက်တာတွေလူထုတွေကိုချင်းချောင်နေတာတွေလုပ်နေတာကြောင့်လုံးဝလက်မခံနိုင်ကြောင်းမေလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာပါ KNU ကြောက်ကြီးမြို့နယ်ဟာ KNU ဗဟိုနဲ့ခရိုင်တို့ရဲ့နိုင်ငံရေးဥဆောင်မှုအောက်မှာတွားနေတာဖြစ်တယ်လို့အုပ်ချုပ်ရေးနယ်မြေအတွင်းမှာဗဟိုနဲ့ခရိုင်လမ်းညွှန်မှုအတိုင်းဆက်လက်တွားမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာဖြစ်ပွားနေတဲ့တအံပလောင်ပြည်သူတွေရဲ့နေအိမ်119လုံးမိရှုခံရမှုပြည်သူတွေအကြောင်းမဲ့ဖမ်းဆီးခံရမှုတွေကိုတအံနိုင်ငံရဲ့တိုင်ပင်ခံကောင်စီ TPCC နဲ့တအံရပ်ဘက်အဖွဲ့အစည်းတွေကကန့်ကွက်ရှုံချလိုက်ကြပါတယ်အမိရဲ့စုစည်းချက်ကိုနိုင်ကွင်းကနေတင်ဆက်ပေးထားပါတယ်
နမ်တူမြို့နယ်တွင်ကျေးရွာတချို့ကပြည်သူတွေစစ်ဘေးသိမ်းရှောင်နေရချင်းသူတို့ရဲ့နေအိမ်တွေကို RCSS ကမီးရှို့ဖျက်ဆီးခဲ့တယ်လို့ကျေးရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားတာတွေကိုကျူးလွန်နေကြောင်းဒီပြဿနာတွေကိုအများဆုံးရပ်တန့်ဖို့နဲ့ညှိနှိုင်းဆွေးနွေးဖြေရှာဖို့လိုအပ်တယ်လို့တောင်းနိုင်ငံရဲ့တိုင်ပင်ခံကော်မတီ TPCC ကပြောရေးဆိုခွင့်ရှိသူတို့ကပြောပါတယ
်၃လပိုင်း၂၈ရက်နေ့ကနေပြီးတော့ကျွန်တော်တို့ဒီလပထမပတ်တိပေါ့နော်ဖြစ်ခဲ့တဲ့အနေအထားကိုပဲဒီကကျွန်တော်တို့မြေမောင်းထိုးပြတာပေါ့အဲ့ဒါမှလူတွေချောပေါင်းမှုပါဖြစ်နေဆိုရင်လူကိုဖမ်းဆီးခေါ်ဆောင်သွားတဲ့ကိစ္စမျိုးရှိမယ်နောက်ကရွာတွေမှာဆက်ပြီးကောက်တဲ့ကိစ္စရှိမယ်နောက်ကအခုနေအိမ်ကိုမီးရှို့တဲ့ကိစ္စရှိမယ်ဒီကအရာတွေကိုကျွန်တော်တို့ကမြေမောင်းထိုးပြချင်တယ်ဒီလိုနဲ့လည်းကျွန်တော်တို့ညှိနှိုင်းဖို့ဆိုလဲကျွန်တော်အမျိုးအေးသူပုံများသူနေဖို့တော့မှာကျွန်တော်မှဆန္ဒရှိတယ်သူကယူပြီးနေတာကသူတို့ကျန်တဲ့သူတော်ရင်းနဲ့သူတို့ဒုက္ခရောက်နေတာကိုဘယ်လိုမျိုးအရင်ကူညီမလဲဆိုတာဒါကကျွန်တော်တို့ကိုလက်တော်အရေးကြီးတဲ့ဟာမျိုးဖြစ်တယ်
။တန်းចောင်းသားနဲ့လူငယ်များဖွဲ့ DSYU ကပြောရေးဆိုခွင့်ရှိသူတို့ကလည
်းလှုပ်သွားတဲ့အဖွဲ့ကတော့ကျွန်တော်တို့ကအလုပ်ရဲ့ပုံမှန်တောင်းဆိုမှုတောင်းခံမှုဆိုရှိဖို့ဆက်ပြန်တဲ့လူရှင်ဒီမျိုးကျွန်တော်ရေးချင်မှာရှုပ်ကျေးနေတဲ့ကာလမှာတက်မတော်တွေနဲ့တိုင်းသားကြမှာပြစ်ပစ်ခတ်ဖြစ်တာမှာဆက်တယ်နဲ့ကျွန်တော်တို့ဒီတိုင်းသားစီစဉ်မှာရည်တည်မှာဒါဖြစ်တဲ့ဒုက္ခချုပ်မှုရှိနေစေတဲ့အားဖြင့်ကျွန်တော်တို့နိုင်ငံတကာတွေသိအောင်ကျွန်တော်တို့က ID ထုတ်ပြန်ချက်ကိုထုတ်ရဲ့အစီအစဉ်ဖြစ်တယ်ပေါ့
နမ်ဘလူမြို့နယ်တွင်းကမိလောင်သွားတဲ့အိမ်တွေနဲ့ရွာသားတွေဖမ်းဆီးခံရမှုမှာ RCS လက်ချက်ဖြစ်တယ်လို့ဒေသခံတွေနဲ့တန်းရဖက်ဖွဲ့စည်းတွေကပြောဆိုထားပေမဲ့ RCS ကတော့သူတို့မဟုတ်ဘူးလို့ RCS SSC ပိုင်း Time Britain website နဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာထုတ်ပြန်ညင်းဆိုထားပါတယ်။ပြီးခဲ့တဲ့မလကနေမေလအထိနမ်ဘလူမြို့နယ်တွင်းကမန်လီ၊မန်ဇာ၊မန်ဂျက်၊ရေအိုပန်လုံစတဲ့ကျေးရွာမိရှုခံရပြီးအိမ်ခြေ139အိမ်လောင်ကျွမ်းခဲ့ပါတယ်။ယူရချက်ရှိရှိနဲ့လူနေအိမ်တွေကိုမိရှုဖျက်ဆီးနေတဲ့လောက်ရတွေကို RCSS SSA အနေနဲ့ချက်ချင်းရတဖို့မိရှုတဲ့တိုင်းရင်းသားဖွဲ့တွေကိုအများဆုံးပေါ်ဆုံးပြည့်ပစ်ပေးရည်ယူဖို့ဖမ်းဆီးခံထားရတဲ့ရွာသား၅ဦးကိုချက်ချင်းလွှတ်ပေးဖို့နဲ့အမှန်တရားနဲ့တရားမျှတမှုအတွက်တိုက်ပွဲဝင်နေတဲ့ရှမ်းတိုင်းရင်းသားလူစုအခြေပြုဖွဲ့တွေနိုင်ငံရေးပါတီတွေကလည်းဝိုင်းဝန်းကူညီဖြေရှင်းပေးဖို့တန်းရဖွဲ့ဖွဲ့စည်းတွေကတောင်းဆိုထားပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်အတွင်းမှာ2021ခုနှစ်နိစံပိုင်း9လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင့် စစ်ဘေးရှောင်ရွာသားတွေထောင်ထဲချပြီးတော့နေရက်ကိုမပြတ်နိုင်ကြသေးသလိုလယ်ယာစိုက်ခင်းအတွက်ရွာပြန်ရင်မိုင်းနှင်းမိလို့တေးကြေးတန်ရန်ရတဲ့သူတွေလည်းအများပြားရှိနေပါတယ်စစ်ရှောင်တွေရဲ့လက်ရှိအခြေအနေတွေကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNLE SSPP နဲ့ RCSS တို့ကြားတိုက်ပွဲကြောင့်ကြောက်မဲခရိုင်အတွင်းနမ်တူကြောက်မဲတီဘောမြို့နယ်ထဲကစစ်ဘေးရှောင်လူထုစုစုပေါင်း 3,000 ကျော်ဟာကနေ့တိုင်း 3 လကျော်ကြာပြီးဖြစ်ပေမဲ့နေရမပြန်နိုင်ကြသေးပါဘူးစစ်ရှောင်လူထုအများဆုံးကတော့နမ်တူမြို့နယ်ပန်လုံအုပ်စုထဲကပန်လုံရွာသားတွေနဲ့မန်လီအုပ်စုထဲကမန်လီရွာသားတွေဖြစ်ကြပါတယ်နမ်တူမြို့နယ်မုံမှုအုပ်စုမန်စံရွာကိုရောက်ရှိနေတဲ့ပန်လုံရွာသူစစ်ရှောင်ยิงคำลีกะชั้นบาดาสกาเนอะคุลูပြောပါတယ်
ဒီလိုနဲ့ပန်းလုံရွာကဆိုရင်တရွာလုံးမန်းဆန်ကိုရောက်နေတာပါဒီတစ်ခေါက်ရွာမပြန်ရတာနှစ်လလောက်ရှိတော့မယ်အရင်တုန်းကတော့တိုက်ပွဲဖြစ်ရင်ထွက်ပြေးလာတယ်ပြစ်ခတ်တန်ငင်းရင်တော့ပြန်သွားကြတာရှိပေမဲ့ခုကရွာဘက်မှာသူတို့အရန်တင်းမှနေကြလို့ပြန်ရဲကြတာလားတဖက်ကလည်းပြန်ရင်မိုင်းနေမိတာရှိတယ်နိအရင်ဘက်ကပဲရွာပြန်စိုက်ခင်းဝင်မဲ့စစ်ဆောင်နှစ်ယောက်မိုင်းနေမိလို့လာရှိုးစေးယုံကိုပို့လိုက်ရတယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ပါတယောက်ကတော့ခြေထောက်နှစ်ဖက်လုံးပြတ်သွားတယ်အဲ့ဒါလေ3 4ရက်နေမှအနာတွေတောင်ထွက်မှဆီးလာထည့်ပေးတယ
်2021ခုနှစ်အတွင်းနမ်တူမြို့နယ်ထဲမှာစစ်ဆောင်ရင်မိုင်းနေမိလို့လက်နက်ကြီးကြီးကြပြီးတိမိဒဏ်ရာရရှိသူ10ဦးထပ်မင်းနဲ့တည်ဆုံးသူ9ဦးထပ်မင်းနဲ့ရှိပြီဖြစ်ကြောင်းစစ်ဆောင်ကူညီပေးနေတဲ့အဖွဲ့ကပြောပါတယ်ဒီမိုင်းတွေဟာဘယ်အဖွဲ့ကထောင်ထားတဲ့မိုင်းတွေမှမသိဘူးလို့ပန်လုံကစစ်ဘေးရှောင်ဆိုင်အိုင်လာကရှမ်းစကားနဲ့အခုလို့ပြောပါတယ
်ဟာခါခါဆက်ခါတိုင်းကကော့လေပဲခါဖုန်းတ
ဲ့မိုင်းတွေကအများကြီးပဲဒီမှာလာလို့ရှားတဲ့အဖွဲ့တွေကတအားများတော့ဘယ်အဖွဲ့ကထောင်လာတဲ့မိုင်းမှမသိပါဘူးရွာနဲ့ဝေးတဲ့တောထဲမှာတွားထောင်ရင်တော့ကောင်းတော့ပေါ့သူတို့အချင်းချင်းထောင်ချင်းနဲ့မိုင်းကိုရွာသားတွေပြန်နေမိနေတာပေါ့ဗျာ
ကြောက်မဲခရိုင်ထဲမှာလဲတိုင်းသားလက်နက်ကန်ချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထုဟာစစ်ဘေးရှောင်နေရပြီးမိုင်းနေမိသူတွေရှိနေတယ်လို့လေယာခြံဆင်းတဲ့ရွာသားတွေလည်းဓာတ်ထိုးတတ်မှုတွေဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်လက်ရှိနမ်တူမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်နဲ့တီဘောမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်ရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပြစ်ခတ်ဖောက်ခွဲခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။မေလ23ရက်နေ့မှာနိုင်ငံရေးပါတီတွေတွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့တက်ရောက်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရဆိုင်လက်ကပြောပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းဒရင်းလကနာကိုနားဆင်ခဲ့ရတာပါခင်ဗျာ VOE ကအခုထုတ်လွှင့်တဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ February 1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေပေါ်မှာ American Britain နဲ့ Canada နိုင်ငံတွေကအရေးယူဒဏ်ခတ်မှုအသစ်တွေတိုးမြှင့်ချထားလိုက်တာအထူးသဖြင့်အမေရိကန်အစိုးရကစစ်အုပ်ချုပ်ရေးကောင်စီ SAC ကိုပါပြစ်မှတ်ထားအရေးယူလိုက်တာအတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကကြိုဆိုလိုက်ပါတယ်စစ်အာဏာပိုင်တွေကမြန်မာပြည်သူတွေပေါ်မှာဖိနှိပ်မှုတွေတိုးမြှင့်လာချိန်မျိုးမှာနိုင်ငံတကာအသိုင်းအဝိုင်းကနေစစ်ကောင်ဆောင်တွေနဲ့ပတ်သက်ပြီးကြေပြန့်တဲ့အရေးယူမှုတွေကိုတိုးမြှင့်ချထားဖို့တိုက်ကိုအရေးကြီးကြောင်းလဲ Mr. Andrews ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာကလေးတငယ်12တန်းလောက်ဟာတစ်နှစ်ကျော်ကျော်စာကောင်းကောင်းမသင်နိုင်ဘဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စာသင်ကျောင်းတွေဘေးကင်အောင်လှုပ်ဆောင်ပေးဖို့အတွက်ကုလသမဂ္ဂ UNESCO UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လန်းနိုင်ရေးအတွက်မြန်မာစစ်တပ်ကိုလက်နက်မရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကျေးဇူးပေးတဲ့က Washington DC ကWilson Center မှာပြုလုပ်တဲ့မြမအရေး online ဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပန်ကြားလိုက်ပါတယ
်။ဒီကိစ္စနဲ့အစီအစဉ်ထုတ်လို့ရမှာတော့ကိုရဲမွန်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာ engineer ကတော့ Jimmy Cook ဖြစ်ပါတယ်။ဒ
ီကိမနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးကြတာဖြစ်ပါတယ်။သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါ။ VOA ကထုတ်လွှင့်တဲ့တနင်္လာနေ့စာအစီအစဉ်တွေကိုပြန်လည်နားဆင်နိုင်ပါတယ်။This program has